Voice of America in Burmese.
Mingla nya cha ma shin. VOA American tan ya 2020 jin ni February la 6 ye cha da bri ni nya bai si sin rwe go American ji rong su myo Washington DC ga ni dai yai thol lwe ni ba bi. Line to meter 1925 32 patthama nai wet ma line la meter 190 ru ga ni na sin nai da lo. VOA ye Facebook sa myat na VOA Burmese news ga ni pi lo le thol lwe chain le de bi ni na sin nai ma le shin.ကျမခွာညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
မင်္ဂလာညချမ်းပါခင်ဗျာဒီနေ့ညပိုင်းသတင်းတွေကိုမဆုမြတ်မှုနဲ့ကျွန်တော်ကြော်ကြောသိင်းပြပြမှာပါတရတ်ဆာမှာသူ့မှာအပြစ်မရှိဘူးလို့ထက်လွတ်တော်ကဆုံးဖြတ်ပြီးတဲ့အပေါ်ပထမဆုံးအကြေအပြေဒီနေ့ပြောဆိုဖို့ရှိပါတယ်ကိုရိုနာဗိုင်းရပ်စ်ကြောင့်ရုပ်နိုင်ငံတွေမှာကိစ္စုံသူ960ကျော်နဲ့ကမ္ဘာတဝန်းကူးစက်သူက21000ကျော်သွားပါပြီအမေရိကန်တင်ပို့ကုန်ဒေါ်လာ85ဘီလီယံဘိုးပေါ်ကုန်သွယ်ကုန်တွေထက်တောက်တော့မယ်လို့ရုပ်နိုင်ငံကကြေညာပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
အခုညပိုင်းနားဆင်ရမယ့်သတင်းလှတွေထဲမှာတော့တက်မတော်စစ်ဖက်ဆိုင်ရာလုံခြုံရေးအရာရှိချုပ်ဒုတိယဗိုလ်ချုပ်ကြီးစုထုတ်ကိုပြည်ထရေးဝန်ကြီးအစထုတ်ခတ်အပ်ဖို့သမရကပြည်တော်စုလွှတ်တော်ကိုအမိတင်သွင်းလိုက်ပါတယ
်ဒုနာရကပြည်တော်စုလွှတ်တော်အကြောင်းအရာပြည်တော်စုဝန်ကြီးခန့်အပ်ရေးကိစ္စလေးလက်လက်ရှိတော်ပြည်ထရေးဝန်ကြီးဌာနပြည်တော်စုဝန်ကြီးရာသီ
ဒီသတင်းနဲ့အတူဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတဲ့မွတ်စလင်ဒုက္ခသည်တွေပြန်လက်ခံရေးအောင်မြင်ဖို့လုပ်ငန်းစဉ်တချို့ပြင်ဆင်သွားဖို့ရှိတဲ့အကြောင်းရခိုင်ပြည်နယ်ဘက်မှာဆွေရတက်တဲ့ရခိုင်တပ်ဖွဲ့တို့တိုက်ပွဲတွေကျင်းဖြစ်နေတဲ့တစ်ချိန်တည်းမှာပဲချင်းပြည်နယ်ကရဲတပ်ဖွဲ့ဝင်တွေရဲ့လာစာငွေတွေကိုအေးအဖွဲ့ကသိမ်းယူသွားတယ်ဆိုတဲ့အကြောင်းနဲ့အတူဒီရခိုင်ပြည်နယ်အတွင်းတိုက်ပွဲဖြစ်လို့စစ်ဘေးရှောင်နေတဲ့ညောင်ပင်လှရွာကအိမ်တွေကိုစစ်တပ်ကဝင်ရောက်ဖျက်ဆီးပြီးပိုင်ဆိုင်ပစ္စည်းတွေယူသွားတယ်ဆိုတဲ့ဒေသခံပြောဆိုချက်တွေကိုတော့စစ်ဖက်ကညင်ထားပါတယ်ဒီလိုသတင်းလွှာတွေကိုနားဆင်ကြရမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်စုမြတ်မွန်တို့ပြောပြပါမယ်ရှင
်သမ္မတဒေါ်နယ်ထရမ့်မှာအပြစ်မရှိတဲ့အကြောင်းထက်လွတ်တော်ကဗိုလ်ဒူးနေမှာဆုံးဖြတ်ခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့သမ္မတကအင်ဖီရိုကနေနိုင်ငံကိုပထမအဦးဆုံးစကားပြောဖို့ရှိပါတယ်သူမှာပြစ်မရှိတဲ့အကြောင်းဆုံးဖြတ်ချက်ထွက်လာပြီးနိုင်ပိုင်းတွေပြင်ပါပဲအခုလိုစကားပြောမဲ့အစီအစဉ်ကိုသမရကတွစ်ချာမှာကြီးညာတာပါလောက်ကျန်တရားစွဲဆိုမှုပေါ်ကျွန်တော်တို့နိုင်ငံရဲ့အောင်ပွဲဖြစ်တယ်လို့သမရကတွစ်တာမှာကြီးပါတယ်သမရပေါ်ဆွဆွဲထားတဲ့ဆွဲချက်နှစ်ခုတည်းကအာဏာလွှဲသုံးစားလုပ်မှုအတွက်ထောက်ခံမဲ့48မဲကောက်ကွက်မဲ52မဲနဲ့အပြစ်မရှိဘူးလို့ထက်လွတ်တော်ကဆုံးဖြတ်ပါတယ်ဒီထောက်ခံမဲတွေထဲမှာယူတာပြည်နယ် Republican ထက်လွတ်တော်မှ Mitt Romney ရဲ့ထောက်ခံမဲလည်းပါဝင်တာကြောင့်ရီပဘလစ်ကန်သမ္မတကိုတရားစွဲဆိုမှုမှာထောက်ခံမဲ့ပြီးတဲ့ပထမဆုံးရီပဘလစ်ကန်အထက်လွှတ်တော်မှဖြစ်သွားပါတယ်။အခုလိုထောက်ခံမဲ့ပြီးခဲ့တဲ့အတွက်သမ္မတထရမ့်တို့ဘက်ကသူ့ကိုအပြင်းထန်ထိုးနှက်တိုက်ခိုက်မယ်ဆိုတာသူသိပြီနဲ့သမ္မတထရမ့်မှာအပြစ်မရှိဘူးလို့ပြောဖို့သူ့ရဲ့အသီးစိတ်ကလက်မခံဘူးလို့မစ္စတာရော်မနီကပြောပါတယ်။ကွန်ကရစ်လွှတ်တော်ရဲ့လုပ်ငန်းတွေကိုဟန်တားနှောက်ယှက်တယ်ဆိုတဲ့ဆွဲချက်ကိုတော့ထောက်ခံမဲ့48မဲ၊ကောက်ကွက်မဲ53မဲနဲ့အပြစ်မရှိဘူးလို့ဆုံးဖြတ်ခဲ့တာပါ။သမရမှာအပြစ်ရှိကြောင်းဆုံးဖြတ်ဖို့တာလွတ်တော်အမတ်တရားတွေက၃ပုံ၂ပုံရဲ့ထောက်ခံမဲ့လိုအပ်တာဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုမှာပြီးခဲ့တဲ့နှစ်ဟာ1995ခုနှစ်ထဲကဆိုရင်ပြည်တွင်းအကြမ်းဖက်ဝါဒီတွေကြောင့်တိုက်ဆုံသူအများဆုံးဖြစ်တယ်လို့ FBI အကြီးအကဲကပြောကြားလိုက်ပါတယ်။2019ခုနှစ်အတွင်းမှာမြင့်တက်လာနေတဲ့တိုက်ခိုက်မှုအရေအတွက်ကြောင့်ပြည်တွင်းမှာအကြမ်းဖက်ဝါဒဇွဲရှိသူတွေနဲ့အမုန်းတရားအခြေခံသူတွေရဲ့တိုက်ခိုက်မှုရန်ဆက်ရှိနေသေးပဲဆိုတာကိုမိမောင်းထိုးပြနေတယ်လို့ FBI ညွှန်ကြားရေးမှူးကအောက်လွှတ်တော်တရားရေးကော်မတီကြားနာပွဲမှာပြောကြားခဲ့တာဖြစ်ပါတယ်။လူမျိုးဘာသာကွဲပြားမှုကြောင့်တိုက်ခိုက်တာတွေကိုနှိမ်နှင်းဖို့ FBI ကဦးစားပေးလုပ်နေတယ်လို့လည်းသူကပြောပါတယ်။အမေရိကန်မှာလူမျိုးကြီးစိုးရေးဝါဒီတွေနဲ့ပြည်တွင်းအကြမ်းဖက်ဝါဒီတွေရဲ့တိုက်ခိုက်မှုတွေအခုနှစ်ပိုင်းနဲ့အတွဲမှာမြင့်တက်လာနေပါတယ်။ FBI ရဲ့စာရင်းအရ2019ခုနှစ်အတွဲမှာပြည်တွင်းအကြမ်းဖက်ဝါဒီတွေရဲ့တိကျတိုက်ခိုက်မှု5ခုကြောင့်သေဆုံးသူ39ယောက်ရှိပါတယ်။2018တုန်းကအလားတူတိုက်ခိုက်မှုကြောင့်တေဆုံးသူက4ယောက်ပဲရှိခဲ့တာပါပြီးခဲ့တဲ့နှစ်အတွင်းအများဆုံးတေဆုံးခဲ့တာကတော့ August လတုန်းက Texas ပြည်နယ် El Paso မြို့မှာအသက်21နှစ်အရွယ်လူမျိုးကြီးစိုးရေးဝါဒီတစ်ယောက်ရဲ့ပြစ်ခတ်မှုကြောင့်လက်တင်ွယ်ပွား22ယောက်တေဆုံးပြီး24ယောက်ဒဏ်ရာရခဲ့တဲ့တိုက်ခိုက်မှုဖြစ်ပါတယ် April လတုန်းကလည်း California ပြည်နယ်ပါဝေမြို့မှာလူမျိုးအစွန်းယောက်တစ်ယောက်ကဂျူးဘာသာရေးအစအဦးထဲကိုဝင်ရောက်ပြစ်ခတ်မှုကြောင့်တစ်ယောက်တေဆုံးပြီးတော့3ယောက်ဒဏ်ရာရခဲ့ပါတယ်အမေရိကန်ပြည်ထောင်စုမှာ2001 September 17ရက်အကြမ်းဖက်တိုက်ခိုက်မှုခံခဲ့ရပြီးနောက်ပိုင်းနိုင်ငံတကာအကြမ်းဖက်ဝါဒနှိမ်နင်းရေးအပေါ်နှစ်ပေါင်းများစွာအာရုံစိုက်လုပ်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့ IS စစ်သွေးကြွတွေလိုနိုင်ငံတကာအကြမ်းဖက်ဝါဒီတွေရဲ့လောက်ရမျိုးတွေကိုအတူယူတိုက်ခိုက်တဲ့ပြည်တွင်းအကြမ်းဖက်ဝါဒီတွေများလာနေတာဖြစ်ပါတယ်။ဒါကြောင့် FBI ကပြည်တွင်းအကြမ်းဖက်ဝါဒကိုတိုက်ဖြတ်နိုင်ဖို့အခုနှစ်ပိုင်းတွေတွင်မှပို့ပြီးတော့အားထုတ်ဆောင်ရွက်လာတာဖြစ်ပါတယ်။
တနင်္လာနေ့ကလုပ်တဲ့ Iowa Caucus အကြိုယူကောက်ပွဲမှာအခြေအနေမကောင်းခဲ့တဲ့ဒုတိယသမ္မတဟောင်း Joe Biden ကအခုရလတ်ဟာတိတ်ကိုစိတ်ပျက်စရာကောင်းတဲ့ရလတ်လို့ပြောပေမဲ့သူထွက်မှာတော့မဟုတ်ဘူးလို့ပြောပါတယ်။ Democrat Party ကိုစားပြုသမ္မတလောင်းကိုရွေးချယ်မယ်အကျိုးရောက်ပွဲတွေထဲမှာပထမဆုံးဖြစ်တဲ့ Iowa အကျိုးရောက်ပွဲရဲ့မဲယုံအရေးအတွက်69ရာခိုင်နှုန်းကိုရည်တွယ်ပြီးချိန်မှာ Indiana ပြည်နယ် South Bend မြို့တော်ဝန်ဟောင်း Pete Buttigieg နဲ့ Vermont အထက်လွှတ်တော်မှ Bernie Sanders တို့ကအပြိုင်ဖြစ်နေပါတယ်။ Massachusetts အထက်လွှတ်တော်မှ Elizabeth Warren ကတတိယလိုက်နေပြီးတော့သူတို့နောက်နံပါတ်၄နေရာမှာမှသူ့သမ္မတဟောင်း Joe Biden ရှိနေတာပါ။ Minnesota ပြည်နယ်အထက်လွှတ်တော်မှ Amy Klobuchar က Mr. Biden နောက်မှာရှိနေပါတယ်။Iowa မှာရလမကောင်းခဲ့တဲ့အပေါ်ဟန်ဆောင်ဖုံးကွယ်နေမှာမဟုတ်ဘူးလို့နယူးဟမ်ရှယ်ပြည်နယ်မဲဆော်ဘွဲတခုတွင်မစ္စတာဘိုင်ဒန်ကပြောပါတယ်နယူးဟမ်ရှယ်ပြည်နယ်မှာတော့နောက်သတင်းပတ်ကျရင် primary အကြိုရွေးကောက်ပွဲလုပ်မှာပါလက်ရှိသမ္မတဒေါ်နယ်ထရန့်ကိုကောင်းကောင်းအနိုင်ယူနိုင်မဲ့ Democratic Party သမ္မတလောင်းကိုရွေးချယ်နေတာမှာအခု Iowa ရလတွေကြောင့်ပါတီတွင်းမှာနိုင်ငံရေးယူဆပိုင်းတိတိကျကျကွဲပြားနေတာကိုပြနေပါတယ် Iowa အကြိုရွေးကောက်ပွဲကိုတနင်္လာနေ့ကလုပ်ခဲ့ပြီးမဲရလတွေကိုတော့တော်တော်နဲ့မကြေညာနိုင်ခဲ့ပါဘူးမဲရည်တွက်တဲ့ mobile app မှာချိုးရင်းချက်တွေရှိခဲ့တာကြောင့်မဲရလက်တွေချက်ချင်းမထုတ်ပြန်နိုင်တာဖြစ်တယ်လို့ Democrat Party တာဝန်ရှိသူတွေကပြောခဲ့ပါတယ
်။ American ကိုလာရောက်တဲ့ Venezuela တိုက်ခိုက်ခံဆောင် Juan Guaido နဲ့သမ္မတ Donald Trump တို့အင်မီရောမှာဗုဒ္ဓဟူးနေ့ကတွေ့ဆုံခဲ့ပါတယ်။ဂျာဖြတ်သမ္မတအဖြစ် American ကအသိအမှတ်ပြုထားတဲ့ Guaido နေ့ရက်ပြန်သွားရင်ထိခိုက်အောင်မလုပ်ဖို့လဲ Venezuela ကို America အစိုးရကသတိပေးပါတယ်။အခုလိုမျိုး Juan Guaido ကိုအင်မီရောမှာသမ္မတ Trump ခေါ်တွေ့တာဟာ Venezuela နိုင်ငံနဲ့ပြဿနာဖြစ်အောင်လုပ်နေတာလို့သမ္မတမဒူရိုကရုပ်မြင်သံကြားပေါ်ကနေမင်ကွန်ပြောခဲ့ပါတယ်
။ Yo le tendí la mano a Trump varias veces. Y él cree que porque uno quiere diálogo. Es una muestra
Trump ရဲ့တွေးဆောင်ဆွေးနွေးဖို့အကျဉ်းတော်တော်များများကန့်ကန့်ခဲ့ပေမဲ့လက်မခံခဲ့ပါဘူး။ပြောညံ့လို့ဆွေးနွေးချင်တာလို့သူကထင်ပါတယ်။အမှန်ကတော့ Donald Trump ဟာ American နဲ့ Venezuela ကြားအကြီးအကျယ်ပဋိပက္ခဖြစ်အောင်လုပ်နေတယ်ဆိုတာ American ပြည်သူတွေသိအောင်ပြောချင်ပါတယ်။ကိုကုံတိတ်ခါနဲ့ကိုအေးအေးချမ်းချမ်းနေထိုင်နေကြတဲ့ Venezuela ပြည်သူတွေအပေါ်အချင်းပြက်တရားမဝင်ဂျောင်းဝင်ဆွတ်ဖက်နေတဲ့ Donald Trump ရဲ့မူဝါဒတွေကိုကန့်ကွက်ကြဖို့အတွက် American တွေကိုတိုက်တွန်းပါတယ်လို့ Venezuela သမ္မတ Nicolas Maduro ကတနင်္ဂနွေလုံးကိုပြောကြားတဲ့ရုပ်သံမင်းကွန်းထဲမှာပြောသွားတာပါ Venezuela နိုင်ငံမှာ2018ခုနှစ်ကကျင်းပခဲ့တဲ့ရွေးကောက်ပွဲအတွင်းမဒူရိုကဒုတိယအကြိမ်ထပ်မံအနိုင်ရခဲ့ပြီးတဲ့နောက်အတိုက်ခံ Guaido ကလည်းစင်ပြိုင်သမ္မတအဖြစ်သူ့ကိုယ်သူကြီးညာခဲ့တာဖြစ်ပါတယ်။ American အပါအဝင်အနောက်နိုင်ငံတော်တော်များများကတော့ Guaido ကိုကြားဖြတ်သမ္မတအဖြစ်လက်ခံထားကြပါတယ်။မဒူရိုကိုဖြုတ်ချရေးမှထောက်ခံမှုရအောင်လို့ Juan Guaido က American သမ္မတ Donald Trump နဲ့လာရောက်တွေ့ဆုံခဲ့တာဖြစ်ပါတယ်။
ဒီရအမေရိကန်တန်ညဘက်မြန်မာဝတ္တာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်ဒီရကနေတာသပိညဘက်တွေတွေကိုဒါရိုက်ဆက်လက်ပြောပြနေပါတယ်ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်တရုတ်နိုင်ငံတွင်မှာသေဆုံးသူနောက်ထပ်83ယောက်တိုးလာတဲ့အတွက်ဒီကနေ့ကြာသပတေးနေ့ထိဆိုရင်တရုတ်နိုင်ငံတွင်သေဆုံးသူ963ယောက်ရှိသွားပြီလို့တရုတ်ကျန်းမာရေးကော်မရှင်ပြောခွင့်ရသူကဒီကနေ့သတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်။ဟောင်ကောင်မှာတယောက်၊ဖိလစ်ပိုင်မှာတယောက်ပြီးခဲ့တဲ့ရက်ပိုင်းတွေကသေဆုံးခဲ့တာကြောင့်တကမ္ဘာလုံးအနေနဲ့ဆိုရင်သေဆုံးသူ165ယောက်ရှိသွားပါပြီ။ဗိုင်းရပ်စ်ပိုးကူးစက်သူအရေအတွက်ကတော့တရုတ်နိုင်ငံထဲမှာ28000ယောက်ရှိပြီးတကမ္ဘာလုံးအနေနဲ့ဆိုရင် 28300 ယောက်ရှိနေပါပြီ။ဂျပန်နိုင်ငံယိုကိုဟာမာစစ်ကမ်းမှာတိကျခွဲထားပြီးစောင့်ကြည့်နေတဲ့အပျော်စီးစိန်ခံသင်္ဘောကြီးပေါ်မှာဗိုင်းရပ်စ်ပိုးကူးစက်ထားသူနောက်ထပ်10ယောက်တွေ့တယ်လို့ဂျပန်ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ဒါကြောင့်ခီးတယ်နဲ့အမှုတန်းစုစုပေါင်း 3,900 ပါလာတဲ့ Diamond Princess သင်္ဘောကြီးပေါ်မှာရောဂါပိုးကူးစက်သူအယောက်20ရှိသွားပါပြီ။ဒီချိန်ထဲမှာပဲနိုင်ငံတကာစိန်ခံသင်္ဘောအားလုံးကိုတိုင်ဝမ်စစ်ကမ်းတွေမှာကန့်ကွက်ခွင့်မပြုတော့ဘူးလို့တိုင်ဝမ်ကဒီကနေ့ကြေညာပါတယ်။ဟောင်ကောင်မှာလည်းအပျော်စီးစိန်ခံသင်္ဘောကြီးဒီစင်းပေါ်ပါလာသူအားလုံးကိုဒုတိယနေ့ဖြစ်ဆက်ပြီးချောက်ခွဲထားပြီးသင်္ဘောပေါ်ပါလာသူတွေမှာကိုရိုနာဗိုင်းရပ်စ်ပိုးကြောင့်ရောဂါဖြစ်မဖြစ်စောင့်ကြည့်စစ်ဆေးနေပါတယ်။ခရီးတွေနဲ့သင်္ဘောအမှုတန်းတယောက်ကိုမှကန်းစင်းခွင့်မပေးဘဲစစ်ဆေးနေတာပါ။ World Dream သင်္ဘောကုမ္ပဏီပိုင်း Kitech စိန်ခံသင်္ဘောကြီးပေါ်ပါလာသူ1800လောက်မှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူမရှိပေမဲ့33ယောက်မှာအသက်ရှူလမ်းကြောင်းဆိုင်ရာရောဂါလက္ခဏာတွေတွေ့ရပြီး3ယောက်ကိုဆေးရုံမှာတိကျခွဲပြီးကုသပေးနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်
။American နဲ့တရုတ်နိုင်ငံကြားပထမအဆင့်ရရှိထားတဲ့ကုန်သွယ်ရေးသဘောတူညီချက်တွေအရဒေါ်လာ85ဘီလီယံဘူး American သွင်းကုန်တွေကိုကုန်သွယ်ကုန်လျှော့ချမယ်လို့တရုတ်အစိုးရကကြေညာပါတယ်။ February 14ရက်နေ့ကစပြီးတော့10ရာခိုင်နှုန်းသွင်းကုန်ခွန်ကောက်ခံနေတဲ့ American ကုန်တွေကို9ရာခိုင်နှုန်းလက်ရှိ9ရာခိုင်နှုန်းကောက်နေတဲ့ကုန်တွေကိုတော့1.5ရာခိုင်နှုန်းအခွန်လျှော့ချမယ်လို့တရုတ်ဗန္ဓာရေးဌာနကဒီကနေ့ထုတ်ပြန်ကြေညာပါတယ်။အဲ့လိုမျိုးသွင်းကုန်ခွန်လျှော့ချလိုက်တဲ့ထဲမှာပေပီဆက်ဝတ်သားပင်လယ်ဇာတွေအပြင်မော်တော်ကားပစ္စည်းအစိတ်အပိုင်းတွေပါဝင်ပါတယ်။ American ကိုတင်သွင်းတဲ့တရုတ်ကုန်ပစ္စည်းဒေါ်လာ120ဘီလျံဘိုးကိုလည်း American ကအဲ့ဒီ February လ14ရက်နေ့မှာပဲသွင်းကုန်ကုန်တွေလျှော့ချလိုက်မယ်လို့မျှော်လင့်ရပါတယ်။ American နဲ့တရုတ်အစိုးရကြားမှာကုန်သွယ်ရေးကိစ္စကြောင့်လနဲ့ချီတင်းမာခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့လတုန်းကတော့ပထမအဆင့်ကုန်သွယ်ရေးသဘောတူညီချက်တွေကိုလက်မှတ်ထိုးခဲ့ကြတာဖြစ်ပါတယ်။အဲ့ဒီအထက်မှအခုလိုမျိုးသွင်းကုန်ခွန်တွေလျှော့ချရမယ့်သဘောတူညီချက်လည်းပါဝင်ပါတယ်။American လက်ရာစိုက်ပျိုးရေးထွက်ကုန်တွေနဲ့စွန့်အင်တွေကိုတရုတ်ကပို့ပြီးဝယ်ဖို့သဘောတူနိုင်ခဲ့တယ်လို့ American အစိုးရကပြောပါတယ်။ဒါရီမက American လုပ်ငန်းတွေရဲ့ညာနာပစ္စည်းမူပိုင်ခွင့်ကိုပို့ပြီးတော့ကာကွယ်နိုင်ဖို့နဲ့ဤပညာတွေကိုတရုတ်အစိုးရကအတင်းအကျပ်ရယူတာမျိုးတွေမလုပ်ဘူးဆိုတဲ့အာမခံချက်ကိုလည်းရရှိခဲ့ပါတယ်။တရုတ်အစိုးရပိုင်ဆိုင်တဲ့လုပ်ငန်းတွေအတွက်အစိုးရကငွေကြေးကြားခံပေးတာတွေလျှော့ချဖို့နဲ့တရုတ်ဈေးကွက်ထဲကို American ကုမ္ပဏီတွေပို့ပြီးတော့ဝင်ရောက်နိုင်ခွင့်ပြုဖို့အတွက်ကိုလည်း American အစိုးရကလိုလားနေပါတယ်။
အိန္ဒိယနိုင်ငံသားမွတ်စလင်တွေအနေနဲ့နိုင်ငံသားပြည်မှုဆိုင်ရာဥပဒေပြင်းနဲ့ပတ်သက်ပြီးဘာမှစိုးရိမ်နေစရာမရှိပါဘူးလို့ဝန်ကြီးချုပ်နရင်ဒရာမူဒီကလွှတ်တော်မှာဒီကနေ့ပြောသွားပါတယ်။လူတွေစိုးရိမ်အောင်ပြိုင်ဘက်ပါကစ္စတန်နိုင်ငံကဝါဒဖြန့်တာကိုအိန္ဒိယတိုက်ခိုက်ပါတီတွေကလိုက်လုံနေတယ်လို့လည်းဝန်ကြီးချုပ်ကဆွဆဲပါတယ်။ကွန်ကရစ်ပါတီနဲ့တခြားတိုက်ခိုက်ပါတီတွေဟာတနိုင်ငံလုံးမှာဒီဥပဒေတွေကိုစတင်ကောက်ကွက်ပြီးဆန္ဒပြကြအောင်လှုံ့ဆော်နေတယ်လို့လည်းဝန်ကြီးချုပ်မူဒီကပြောပါတယ်။အခုဥပဒေတွေအရအိန္ဒိယနိုင်ငံရဲ့အိမ်နီးချင်းမွတ်စလင်အများစုနိုင်ငံတွေဖြစ်တဲ့ပါကစ္စတန်၊ဘင်္ဂလားဒေ့ရှ်နဲ့အာဖဂန်နစ္စတန်နိုင်ငံတွေကဘာသာရေးအရခွဲခြားပြိနေခံရလို့အိန္ဒိယကိုထွက်ပြေးလာတဲ့ဟိန္ဒူတွေ၊ခရစ်ယာန်တွေနဲ့တခြားလူနည်းစုဘာသာဝင်တွေအိန္ဒိယနိုင်ငံသားမြန်မြန်ဖြစ်ခွင့်ရကြမှာပါ။အိန္ဒိယကမွတ်စလင်တွေနားလည်မှုလွဲမှားစေဖို့ပါကစ္စတန်ကလှည့်ကွက်မျိုးစုံတုံးပြီးလုပ်နေတယ်လို့အစိုးရသုံးစိတ်ဆိုင်ရာလွှတ်တော်ဆွေးနွေးပွဲအဆုံးသတ်ပြောတဲ့မင်ကွန်းထဲမှာဝန်ကြီးချုပ်မူဒီကထည့်ပြောသွားတာပါ။အိန္ဒိယနိုင်ငံရဲ့ပထမဆုံးဝန်ကြီးချုပ်ဖြစ်သူကွန်ကရစ်ပါတီကဂျဝါဟာလာနေရူးဟာပါကစ္စတန်ကဟိန္ဒူတွေကြုံတွေ့ခံစားကြရတဲ့အပေါ်စိုးရိမ်တဲ့အကြောင်းပြောမှုတယ်ဆိုတာကိုလည်းဝန်ကြီးချုပ်မူဒီကထပ်ပြောသွားပါတယ်။အိန္ဒိယတိုက်ငယ်ကိုကိုလိုနီလိုအုပ်ချုပ်ခဲ့တဲ့ဗြိတိသျှတွေကဟိန္ဒူအများစုအိန္ဒိယနိုင်ငံနဲ့မွတ်စလင်အများစုပါကစ္စတန်နိုင်ငံဆိုပြီး1948ခုနှစ်မှာပိုင်းခြားပစ်ခဲ့တာပါ။အိန္ဒိယကမွတ်စလင်ပဲဖြစ်ဖြစ်စစ်ပဲဖြစ်ဖြစ်ခရစ်ယာန်ပဲဖြစ်ဖြစ်အခုဥပဒေတိကျောက်ထိခိုက်မှာမဟုတ်ဘူးလို့လည်းဝန်ကြီးချုပ်မူဒီကပြောပါတယ်
။ဟောလိဝုဒ်ရုပ်ရှင်လောကရဲ့ရွှေခေတ်ကာလမှာကြော်ကြားခဲ့တဲ့ရုပ်ရှင်တရုတ်ဆောင်ကြီးကတ်ဒေါက်ဂလပ်စ်အသက်103နှစ်မှာကွယ်လွန်သွားပါတယ်။ဖခင်ဖြစ်သူဗုဒ္ဓဟူးနေ့လယ်ပိုင်းကလော့စ်အန်ဂျလိစ်မြို့နယ်အိမ်မှာကွယ်လွန်သွားပြီဆိုတာကိုသားဖြစ်သူရုပ်ရှင်မင်းသားမိုက်ကယ်ဒေါက်ဂလပ်စ်ကအတည်ပြုခဲ့ပါတယ်။နှစ်ပေါင်း60ကြာတရုတ်ဆောင်တပ်တန်းတွင်မှစပါတကတ်စ် Lust for Life စတဲ့နာမည်ကျော်ဇာတ်ကားကြီးတွေအပါအဝင်ဇာတ်ကားပေါင်း60ထဲမင်းမှကတ်ဒေါက်ဂလပ်စ်ပါဝင်တရုတ်ဆောင်ခဲ့ပါတယ်။ Champion The Bad and the Beautiful နဲ့ Lust for Life ဇာတ်ကားတွေအတွက် Oscar Academy ဆု3ချိန်ဇာတ်ကားတင်အရွေးခံခဲ့ရပူပါတယ်။1996ခုနှစ်မှာတော့ဂုံတူးဆောင် Oscar ဆုချီးမြှင့်ခံရပါတယ်။1992ခုနှစ်တုန်းကရဟတ်ယင်ပြတ်ကျောက်မှုအတွင်းမှာအသက်မသေးပဲလွတ်မြောက်ခဲ့ပါတယ်။နောက်9နှစ်အကြာမှာလေးဖြတ်သွားခဲ့တဲ့အတွက်ဇာတ်ကားပြောနိုင်တဲ့အပိုင်းကိုထိခိုက်ခဲ့ပါတယ်။ဟောလိဝုဒ်လောကမှာလူချစ်လူခင်ပေါ်များတဲ့မင်းသားကြီးကတ်ဒေါက်ဂလပ်စ်ကွယ်လွန်သွားတဲ့အတွက်ဒါရိုက်တာစတီဗင်စပီးလ်ဘတ်အပါအဝင်အကျော်အမော်တွေဝမ်းနည်းစကားပြောနေပါတယ်။ကွယ်လွန်ချိန်မှာဇနီးတဲ့အန်ဘိုင်ဒါဒေါက်ဂလပ်စ်နဲ့သား၃ယောက်ကြံရစ်ပါတယ်ရှင
်။ကြာပါရင်းညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆုမြတ်မွန်တို့ပြောပြပေးသွားကြတာပါရှင်။ခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေစက်တိုက်နှာစင်ကြရပါမယ်။တမတော်စစ်ဖက်ရေးရာလုံခြုံရေးအရာရှိချုပ်ဒုတိယဗိုလ်ချုပ်ကြီးစိုးထုတ်ကိုပြည်ထရေးဝန်ကြီးအစားထိုးခန့်အပ်ရေးအတွက်နိုင်ငံတော်တမတော်ကပြည်ထောင်စုလွှတ်တော်ကိုဒီကနေ့တင်ပြခဲ့ရမှာအတီးပြုတ်မပြုတ်လာမဲ့10ရက်နေမှာဆုံးဖြတ်ဖို့ရှိပါတယ်။ဒီလိုပြည်ထရေးဝန်ကြီးပြောင်းလဲလိုက်တာကြောင့်လက်ရှိနိုင်ငံရေးအခြေအနေပေါ်မှာထူးထူးခြားခြားမသက်ရောက်နိုင်ကြောင်းလည်းနိုင်ငံရေးလေလာဆောင်ကြည့်သူတွေကသုံးသပ်ထားပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပြည်ထရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေကိုမူလစစ်ဘက်တာဝန်ပြန်လည်ထမ်းဆောင်ဖို့ခွင့်ပြုကြောင်းဒီလ4ရက်နေ့ကနိုင်ငံတော်သမ္မတကအမိန့်ထုတ်ပြန်ပြီးခဲ့တဲ့နောက်လစ်လက်သွားတဲ့ပြည်ထရေးဝန်ကြီးနေရာကိုအစားထိုးခန့်အပ်ဖို့ပြည်ထောင်စုလွှတ်တော်ကိုအမည်တင်သွင်းခဲ့တာဖြစ်ပါတယ်။လစ်လက်သွားတဲ့နေရာကိုအစားထိုးခန့်အပ်ဖို့အမည်တင်သွင်းလိုက်တာကိုပြည်ထောင်စုလွှတ်တော်နာရကဦးတိခွန်မြတ်ကပြည်ထောင်စုလွှတ်တော်မှာအခုလိုဖတ်ကြားခဲ့ပါတယ်။
တို့နာရကပြည်ထောင်စုလွှတ်တော်အကြောင်းအရာပြည်ထောင်စုဝန်ကြီးခန့်အပ်ရေးကိစ္စလေးလက်လက်ရှိတော်ပြည်ထရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးရာထူးနေရာတွင်တပ်မတော်ကာကွယ်ရေးဦးစီးချုပ်မှပေးပို့လာတဲ့တပ်မတော်စစ်ဖက်ရေးရာလုံခြုံရေးအရာရှိချုပ်ဒုတိယဗိုလ်ချုပ်ကြီးစိုးထွတ်အားခန့်အပ်တာဝန်ပေးလိုပါသည်ဖြင့်ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်130နှင့်ပုံမှန်ခွဲကားငယ်နှင့်ပြည်ထောင်စုအစိုးရအဖွဲ့ဥပဒေပုံမှန်7နှင့်ပုံမှန်ခွဲခခွဲတို့ပါပြဋ္ဌာန်းချက်များအရာ
ပြည်တော်စုလွတ်တော်၏သဘောတူညီချက်ရယူပေးနိုင်ပါရန်ပေးဖို့အပ်ပါသည်ဘူးတွဲကိုရေးမှတ်တမ်းတစုံပုံဝင်းမြနိုင်ငံတော်တမရကပြည်ပလာတဲ့စာမိတ်တူကိုလွတ်တော်ကိုယ်စားလှယ်ထံဖြန့်ဝေပေးပြီးတမတ်ထားတဲ့အရေးချင်းတွေနဲ့မကိုက်ညီကြောင်းတည်တည်ထင်ရှားတာကြောင့်ကံကွက်လူသူတွေရှိရင်ခုနှစ်နှစ်ညနေ၄နာရီနောက်ဆုံးထားစီးရင်ပေးဖို့နဲ့ခန့်အပ်ချင်းအတီးပြုတ်မပြုတ်ကိုလာမယ့်၁၀ရက် ကျွန်တော်တို့ကဘုံမှုချုပ်လွန်မောင်ရဲ့တားဖြစ်သူဒုတိယဗိုလ်ချုပ်ကြီးစိုးထိုးဟာတမရော်ကာကွယ်ရေးဦးစီးချုပ်ထံကရယူပြီးပြည်တွင်းဝင်ကြီးနဲ့20ရေးရာဝင်ကြီးတွေရဲ့အမိအစင်းကိုတမရော်ကာကွယ်ရေးဦးစီးချုပ်ထံကရယူပြီးပြည်အောင်စုလွှတ်တော်ရဲ့သဘောတူညီချက်အရခန့်အပ်ရတာဖြစ်ပါတယ် ကွယ်လွန်သူဗိုလ်မှုချုပ်လွန်မောင်ရဲ့တားဖြစ်သူဒုတိယဗိုလ်ချုပ်ကြီးစိုးထိုးဟာတမရော်စစ်ဘက်ရေးရာလုံခြုံရေးတပ်ဖွဲ့ဆရာဖအကြီးအကဲဖြစ်2016ခုနှစ်ကခန့်ထားခံရသူပါအသက်60နီးပါးရှိပြီဖြစ်ပြီးဗိုလ်တင်တန်းကြောင့်အပတ်စဉ်60လေးစင်းဖြစ်ပါတယ်အစိုးရတပ်တန်းကုံဆုံးဖို့တနှစ်လောက်ကြာရှိချိန်မှာအခုလိုကြည်တဲဝင်ကြီးပြောင်းလဲလိုက်တာဟာလက်ရှိနိုင်ငံရေးအပေါ်မှာတော့တည်ရောက်
လို့မြင်နေရဒီအကြောင်းလေးကြောင့်မလို့ပေါ့လေဒီလက်တလောဖြစ်နေတဲ့နိုင်ငံရေးအကြောင်းလေနောက်ကျုံနေရတဲ့အချက်တည်းအဲ့ဒါတွေနဲ့ပတ်သက်ပြီးတော့ချင်းချင်းမမတက်ရောက်မှုမရှိနိုင်ဘူးလို့မြင်ပါတယ်ဖြစ်နိုင်တာကတော့နောက်ဒီ2020ရွေးကောက်ပွဲအလွန်အစိုးရတက်တန်းမှာဒုတိယပြည်သူကြီးစုဖို့ကိုပြည်ထောင်ရေးဝန်ကြီးဌာနဝန်ကြီးဖြစ်ဆက်ပြီးတော့တာဝန်ပေးဖို့ကြီးရွယ်ပြီးတော့ထားရတာဝန်ပေးတာလည်းဖြစ်နိုင်တယ်လို့မြင်ပါတယ်
လူမှုကွန်ရက်ဆာမျက်နှာတချို့မှာတမရော်ကာကွယ်ရေးဦးစီးချုပ်ကပြည်ထောင်ဝင်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေအပေါ်ပုဂ္ဂိုလ်ရေးအမြင်မကြည်လင်တာကြောင့်အပြောင်းလဲလုပ်တယ်ဆိုတဲ့ဝေဖန်မှုတွေကိုတော့ဒေါက်တာရံမျိုးသိန်းကလက်မခံကြောင်းပြောပါတယ်2016ခုနှစ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအစိုးရဖွဲ့စည်းချိန်မှာတမရော်ကာကွယ်ရေးဦးစီးချုပ်ကပြည်ထောင်ဝင်ကြီးနေရာကိုစစ်ဘက်ရေးရာလုံခြုံရေးအရာရှိချုပ်ဖြစ်တဲ့ဒုတိယဗိုလ်ချုပ်ကြီးကျော်စွေကိုစတင်ခန့်အပ်ခဲ့တာဖြစ်ပြီးလက်ရှိမှာလည်းစစ်ဘက်ရေးရာလုံခြုံရေးအရာရှိချုပ်ကိုထက်မှန်ရွေးချယ်ခဲ့တာဖြစ်ပါတယ်
။ကိုမိုးစောပြောပြသွားတာပါရှင်။အခုဒုက္ခတွေပြန်လဲလက်ခံရေးအစီအစဉ်ပြည့်စုံမှုတချို့ရှိလာမယ့်အကြောင်းပြောပြပါမယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလွန်ခဲ့တဲ့မွတ်စလင်ဒုက္ခသည်တွေပြန်လဲလက်ခံရေးအစီအစဉ်အောင်မြင်ဖို့လက်ခံရေးလုပ်ငန်းစဉ်တချို့ကိုပြင်ဆင်သွားဖို့ရှိတယ်လို့နိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။မြန်မာနိုင်ငံအနေနဲ့လူဦးရေ2000နီးပါးလောက်ပြန်လက်ခံဖို့သဘောတူထားတယ်လို့လည်းပြောပါတယ်။ဒီသတင်းကိုတော့ VOA သတင်းတောက်မေခါကစူးစီးတင်ပြထားပါတယ်ရှင်။
ဘင်္ဂလားဒေ့ရှ်နိုင်ငံကောပဇာကဒုက္ခသည်စခန်းတွေအတွင်းမှာရှိနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကကိုယ်ဆန္ဒအလျောက်နေရပြန်လို့တဲ့သူတွေကိုမြန်မာဘက်ကပြန်လည်လက်ခံရေးအကြိမ်ကြိမ်ကြိုးစားခဲ့ပေမဲ့ပြန်ချိန်ဒီမှာဒုက္ခသည်တွေဘက်ကမပြန်လိုဘူးဆိုတဲ့ပြောဆိုမှုတွေထွက်လာတာကြောင့်နေရပြန်မဲ့အစီအစဉ်တွေဟာခုချိန်ထိမစတင်နိုင်ပဲဖြစ်နေရတာပါဒုက္ခသည်တွေနေရပြန်ရေးအစီအစဉ်အတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေအကြိမ်ကြိမ်ဆွေးနွေးခဲ့သလိုမြန်မာတာဝန်ရှိသူတွေကိုယ်တိုင်ဒုက္ခသည်တွေနဲ့လည်းတွေ့ဆုံဆွေးနွေးမှုတွေလုပ်ခဲ့တာပါဒါပေမဲ့လည်းခုချိန်ထိမအောင်မြင်သေးပါဘူးဒီလိုမအောင်မြင်ဖြစ်နေရတာကြောင့်မြန်မာအစိုးရနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ဟာကနိုင်ငံပူးတွဲသဘောတူညီချက်တွေကိုပြန်ပြီးညှိနှိုင်းနေကြောင်းနဲ့အသေးစိတ်ကိုတော့ထုတ်ဖော်ပြောဆိုခွင့်မရှိဘူးလို့နိုင်ငံသားရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးချန်းအေးကပြောဆိုလိုက်ပါတယ်
။အဲ့နေခဲ့ပူးတဲ့ဆက်တူတွေလက်ခံတဲ့အခါမှာဒီလူတွေတော့ရောက်လာလို့ရှိရင်ဘယ်ရွာမှာနေရမလဲဆိုတဲ့ဟာပါပါတယ်။ဟိုကျန်တဲ့ကောင်ကသူတို့အတွက်ဘာတွေလုပ်ထားရဲပါညာပေါ့နော်။အဲဆိုတဲ့ဟာမျိုးလေးတွေအတွက်ပါသူတို့ပြန်လာမယ်ဆိုလို့ရှိရင်သူစီစဉ်စောင့်ဝတ်ပေးမလဲဆိုတဲ့ဒီ detail information ဒါတွေကြောင့်ကျွန်တော်တို့ကလောလောဆယ်ထုတ်ပြောလို့မရသေးဘူး။ကျွန်တော်တို့ကလည်းညှိနှိုင်းတင်္ဂလာလေးနဲ့ညှိနှိုင်းဆောင်ရနေတော့မှရှိသေးတယ်ဖြစ်ချော်ရတယ်ဆိုတာကျွန်တော်တို့ကသူတို့သိကျင်တဲ့အချက်လက်တွေကိုကျွန်တော်တို့ဟိုဒီတေးချင်အောင်ကျွန်တော်တို့စူးစမ်းပြီးတော့ပံ့ပိုးပေးနေတယ်လीအဲပြီးလို့ရှိရင်အကန့်အန်ဆုံးမူလနေရာတွေနဲ့ဒါမူလနေရာမရရင်တော့မှမူလနေရာနဲ့အနည်းဆုံးနေရာတွေအဲ့ဒီနေရာတွေမှာစောင့်ကျွန်တော်တို့နေရာတွေရွေးပေးနေတယ်
ဒုက္ခသည်တွေနေရပြန်ရေးအစီအစဉ်တွေအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေအကြိမ်ကြိမ်ဆွေးနွေးခဲ့သလိုမြန်မာတာဝန်ရှိသူတွေကိုယ်တိုင်ဒုက္ခသည်တွေနဲ့လည်းတွေ့ဆုံညှိနှိုင်းတာတွေလုပ်ခဲ့ပါတယ်။ဒါပေမဲ့ခုချိန်ထိမအောင်မြင်နိုင်သေးပဲဖြစ်နေတာကြောင့်အခုလိုညှိနှိုင်းပြင်ဆင်တာတွေလုပ်တာလို့သူကပြောပါတယ
်။သူတို့ပေးထားတာကဟိုပထမ8000နီးပါးပေါ့နော်8000ကျော်စင်းတစ်ခုရှိတယ်။2000ကျော်နှစ်ခါပေးတယ်နောက်5000တခါပေးတယ်အဲပေါ့နော်အဲ့တော့စုစုပေါင်းအားလုံးပေါင်းသပိန်နီးပါးလောက်ဖြစ်နေတယ်သူတို့ပေးထားတာလေကျွန်တော်ဘက်ကအကြောင်းပြန်လာပြီးတာ2000ကျော်ရှိတယ်မြန်မာနိုင်ငံမှာနေထိုင်ပြီးပြီဆိုတော့2000ကျော်ရှိတယ်ကျွန်တော်တို့ဘက်ကအဲဟုတ်တယ်2000ကျော်ကကျွန်တော်တို့ကဟိုမြန်မာနိုင်ငံမှာဒီလူတွေနေပြီးပြီဆိုတာစစ်ထားပြီးသား
ဟုတ်
စစ်ထားပြီးသား
ပြီးခဲ့တဲ့နှစ်ဒီဇင်ဘာ18ရက်နေ့ကနိုင်ငံသားရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးချန်အေးဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာဘင်္ဂလားဒေ့ရှ်မှာရောက်ရှိနေတဲ့နေရဲစွန့်ခွာသူတွေနဲ့ပတ်သက်ပြီးမြန်မာအစိုးရဘက်ကဆောင်ရွက်နေတဲ့ပြန်လည်လက်ခံရေးလုပ်ငန်းစဉ်တွေကိုသူတို့စီတွားရောက်ရှင်းပြခဲ့ပူပါတယ်။ဒါပေမဲ့အဲ့ဒီတုန်းကကော်ပဇာဒုက္ခသည်စခန်းမှာရှိနေတဲ့နေရဲစွန့်ခွာသူတွေကတော့သူတို့ပြန်လာနိုင်ဖို့မြန်မာအစိုးရရဲ့ဆောင်ရွက်ချက်တွေအပြင်အချက်တချို့ကိုပါထပ်ပြီးလိုက်ရောပေးဖို့တောင်းဆိုခဲ့ကြပါတယ်။တဖက်နိုင်ငံကိုထွက်ပြေးသွားကြသူတွေကိုမြန်မာအစိုးရကရိုဟင်ဂျာလို့အတိအမှတ်မပြုပေမဲ့စစ်စစ်ပြီးပြန်လည်လက်ခံသွားမယ်လို့ကတိပေးပြောဆိုထားပါတယ်။ဒါပြင်ဘင်္ဂလားဒေ့ရှ်အစိုးရနဲ့နားလည်မှုစာချုပ်လာရေးထုတ်ပြီးဒီလူတွေနေရပြန်နိုင်ရေးအတွက်ပူးပေါင်းဆောင်ရွက်နေတယ်လို့ကုလသမဂ္ဂနဲ့ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေနဲ့ပါပူးပေါင်းဆောင်ရွက်နေတာတွေရှိပါတယ်ရှင်။
မေခစုံစမ်းတင်ပြခဲ့တာပါရှင်အခုတော့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်အတွင်းတိုက်ပွဲအခြေအနေနဲ့လုံခြုံရေးအခြေအနေတွေကိုဇက်တိုက်နာဆင်ကြရပါမယ်ရခိုင်ပြည်နယ်မင်းပြားဘူးသီးတောင်နဲ့ကြောက်တော်မြို့နယ်တွေတန်းမှာမနေ့ကအစိုးရတပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲတွေဆက်ဖြစ်နေတာနဲ့တစ်ချိန်တည်းမှာပဲချင်းပြည်နယ်ပလောက်ဝမြို့နယ်ဘက်မှာတော့အေးရခိုင်လက်နက်ကိုင်တပ်ဖွဲ့ကရဲဘက်ဝန်ထမ်းတွေရဲ့လာဆောင်ငွေတွေကိုသိမ်းယူသွားခဲ့တဲ့အကြောင်းအေးပြောခွင့်ရကပြောပါတယ်အခုလိုချင်းပြည်နယ်နဲ့ရခိုင်ပြည်နယ်အတွင်းကနေမြေလုံခြုံရေးဆိုင်ရာအခြေအနေတွေကို VOA မြန်မာပိုင်းသတင်းတောက်နိုင်ကွင်းဟင်ကဆက်သွယ်မေးမြန်းသတင်းပေးပို့ထားပါတယ်ရှင်
မနေ့ကတရက်ထဲရခိုင်ပြည်နယ်မြို့နယ်သုံးမြို့နယ်မှာတိုက်ပွဲ6ကြိမ်ဖြစ်ပွားခဲ့တယ်လို့ရခိုင်လက်နက်ကိုင်အဖွဲ့ပြောခွင့်ရခိုင်တုခကပြောပါတယ
်ဖေဖော်ဝါရီလ9ရက်နေ့မှာဒီမင်းရမျိုးနယ်ဖားပြော်ရွာနဲ့မင်းရွာအကြားမှာအင်အားတရားတူလိုက်ရှိတဲ့ဒီလမ်းတွေကြောင့်ကိုကျွန်တော်တို့ကနေပြီးတော့မနေ့ခြေနေ့နဲ့26မိနစ်မှာဖြတ်တောက်တိုက်ခိုက်ခဲ့တာရှိတယ်နောက်ဒီလိုရှိရင်ဒီကြောက်တော်မြို့နယ်ခပေါ်ရွာအနီးမှာလည်းနေ့မနာရီ6မိနစ်မှာတကြိမ်တိုက်ခိုက်ခဲ့တာရှိတယ်ဒီဘူးဒီတော်မျိုးနဲ့ချက်ချားတောင်ရွာအနီးတောင်ကုန်းမှာဒီနောက်ဒီအဒီချက်ချားတောင်တဝိုင်းမှာပဲအချောင်းနေရာတုံးကုန်းမှာတိုက်ပွဲ၃နေဖြစ်တာရှိတယ်ဆိုတော့အကုန်လုံးမနေ့ကဒီဖေဖော်ဝါရီ9ရက်တနေ့ကမှာတိုက်ပွဲစုစုပေါင်း6ကြိမ်ဖြစ်တာရှိတယ်ဒီတိုင်းမို့အချိန်နဲ့အသေးစိတ်ကတော့မတိရသေးဘူးကြာ
မင်းပြမြို့နယ်တွင်တိုက်ပွဲရတတ်နေတာနှစ်ပတ်ကျော်ရာကနေမနေ့ကတိုက်ပွဲဆက်တင်ဖြစ်ပေါ်လာတာပါမနေ့ကဘူရီတာမြို့နယ်ရှစ်ရှားဆောင်တိုက်ပွဲမှာစင်တီပြင်းမွတ်စလင်ကျေးရွာဖက်လက်နက်ကြီးကြီးကြားရပေါက်ကွဲဆက်လို့ရွာသားတို့တန်ရပြင်းထန်ရရှိခဲ့တယ်လို့စင်တီပြင်းရွာသားတို့ကပြောပါတယ်စင်တီပြင်းရွာသားအမန်ဦးလာ32ဟာတန်ရပြင်းထန်လို့စစ်တွေစေးယုံတမမဟုတ်ဘင်္ဂလားဒေ့ရှ်နိုင်ငံစေးယုံဘက်ကိုပို့ဆောင်ကူးစက်ရမယ်အခြေအနေရောက်နေတယ်လို့အဆိုပါရွာသားကပြောပါတယ်တမလို့သတင်းမှပြန်ကြားရေးတွင်းမှုဘူမှုချုပ်စော်မင်းထွန်းကတော့မင်းပြနဲ့ဘူရီတာမြို့နယ်ဘက်တိုက်ပွဲအခြေအနေကိုမသိရသေးဘူးလို့ပြောဆိုတယ်လို့မနေ့ကကြောက်တော်မြို့နယ်မီးဝရွာဘက်မှာတိုက်ပွဲဖြစ်ပွားကြောင်းပြောဆိုပါတယ
်မနေ့ကတော့ဒီလိုစီမှာသိထားတော့မီးဝရွာရဲ့အရှေ့မြောက်ဘက်မှာတော့အခက်အခဲမျိုးတစ်ခုရှိပါတယ်မနေ့ကနေ့လယ်ပိုင်းကမှဖြစ်တာဖြစ်ပါတယ်
ကျောက်တော်မြို့နယ်မီးဝရွာဘက်မှာမနေ့ကနေ့ဒီကနေ့ထိပြစ်ခတ်တိုက်ခိုက်တံကြားနေရတယ်လို့မီးဝရွာသားကိုကျော်လှကပြောပါတယ
်။ကျွန်တော်ပေါ်ကတော့ကြားတယ်ခင်ဗျာတိုက်ပွဲဆိုင်ကြီးလို့ပြောတယ်နှစ်ခေတ်ကိုကနေလက်နက်ကြီးနဲ့ပြစ်တယ်အခုဒီကလည်းလက်နက်ကြီးအသေးအတန်တွေကအကုန်လုံးတုံနေတာပဲ။ခုဖြစ်နေတာကတော့မီးဝရဲ့အရှိတ်အဆင်းမီးချောင်းတထားရဲ့အမိမှစခန်းကြီးတယ်အဲ့ဒီစခန်းသားမှဖြစ်စား
။ချင်းမီနယ်မှာတော့မနေ့ကပလဲဝါမြို့နယ်ဘက်မှာမြန်မာနိုင်ငံရဲတပ်ဖွဲ့နဲ့ပညာရေးဝန်ထမ်းတွေရဲ့ဝန်ထမ်းလှစာထုတ်ငွေတွေကိုရခိုင်လက်နက်ကိုင်အဖွဲ့ကနေတင်းစီခဲ့တဲ့ဖြစ်စဉ်ဖြစ်ပွားခဲ့တယ်လို့ချင်းမီနယ်စိုးရဖွဲ့ကပြောပါတယ်။အဖွဲ့ပြောခွင့်ရခိုင်တုခကတော့မနေ့ကမနေ့ဖက်ပလဲဝါမြို့နယ်ကြီးလေကျော်နီးမှာစက်လေတချို့ကိုအေးဘက်ကစစ်ဆေးခဲ့ကြောင်းနဲ့အဲ့ဒီမှာတွေ့ရှိခဲ့တဲ့ရဲတပ်ဖွဲ့ပိုင်ငွေတွေကိုတင်စီလိုက်ပြီးပညာရေးဝန်ထမ်းလက်ဆက်ငွေတွေကိုတော့ပြန်ပေးလိုက်တယ်လို့အခုလူပြောပါတယ
်။လေးစေး၃သိန်း4,900အဲ့ဒါကရဲတပ်ဖွဲ့ပိုင်ရဲ့ပိုက်ဆံအဲ့ဒီအပြင်နောက်ထပ်နေပြီးတော့30ပေါ့နော်အဲ့ဒါဆရာမတွေရဲ့လက်စာလို့ပြောတယ်ဆိုတော့အဲ့ဒီ30ကိုတော့ကျွန်တော်တို့ပြန်ပေးလိုက်ပြီဆိုတော့အခုကျွန်တော်တို့တင်စီလိုက်ကြကအဲ့ဒီလေးစေး၃သိန်း4,900ပဲ
ပလဲဝါမြို့နယ်ပညာရေးမှူးဆလိုင်းအောင်မင်းကတော့ပညာရေးဝန်ထမ်းလက်ဆက်ငွေတွေပြန်လည်ရရှိခဲ့ပြီလို့ပြောပါတယ
်ကျွန်တော်တို့ပညာရေးဌာနကတော့30ပါသွားတယ်ခင်ဗျာအဲ့ဒီ30ပြန်ရပါပြီခင်ဗျာပြန်ပြေးတယ်လို့ပြောပါတယ်ခင်ဗျာ
ပလဲဝါဘက်မှာစိုက်ပွဲဖြစ်ပွားတယ်လို့ပြောဆိုတာမကြားရပေမဲ့ရခိုင်ပြည်နယ်ရိတ်တောင်နဲ့ဘူရီတောင်မြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့ဖေဖော်ဝါရီလ4ရက်နေ့မှာလည်းစိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပါတယ်ရတိတောင်ဂိမ်းတော်ကလားချောင်းတိုက်ပွဲဖြစ်စဉ်တွင်အယက်သားတော်တော်များများရွာထဲမှပိတ်မိနေစေအခြေအနေတွေကြောင့်လွှတ်တော်ကိုယ်စားလှယ်တွေနဲ့လူမှုအဖွဲ့အစည်းတွေကနေတွားရောက်ကယ်ထုတ်နေရပါတယ်။ဒီခိုင်းပြည်နယ်တစ်နှစ်ကျော်ကြာတိုက်ပွဲစဉ်တွင်စစ်ဘေးသိမ်းရှောင်နေရတဲ့ဥယျာဉ်36,000ကျော်ရှိလာနေပြီလို့လည်းရခိုင်လူမှုအဖွဲ့အစည်းတွေကစာရင်းထုတ်ပြန်ထားပါတယ်ခင်ဗျာ။
နိုင်ငံရင်ပြပြသွားတာပါရှင်ယသိတော်မျိုးနယ်ညောင်ပင်လက်ကျေးရွာဝင်းချင်မှာတော့တမရော်နယ်ရခိုင်လက်နက်ကိုင်အဖွဲ့အေအေတို့ကြားတိုက်ပွဲတင်ထနေတာကြောင့်ဒေသခံရွာသားတွေတလနီးပါးဒီယသိတော်မျိုးဘက်ကိုထွက်ပြေးတင်ဆောင်နေတဲ့အချိန်မှာတမရော်သားတွေကနေအိမ်တွေကိုမှွေနှောက်ပြီးပစ္စည်းတွေယူသွားတယ်လို့ညောင်ပင်လက်ဒေသခံတွေကပြောပါတယ်တမရော်ဘက်ကအဲ့ဒီလိုမျိုးမလုပ်ဘူးလို့လည်းပြောပါတယ်ဒ
ညောင်ပင်လက်ကျောမှာရှိတဲ့နေအိမ်တကားတွေကိုဖျက်ဆီးပြီးပစ္စည်းတွေကိုယူဆောင်သွားတယ်လို့ညောင်ပင်လက်ကျောဒေသခံတို့ကပြောပါတယ
်။သူတို့ဘယ်နည်းဖျက်ဆီးတယ်ဆိုတာကျွန်တော်တို့အဝေးမှာရောက်နေတော့လေအဲ့ဒါကိုမသိပါဘူး။ကျွန်တော်တို့အခုရောကိုသူတို့စစ်ကြောကမင်းကထွက်တော့လေ။ဒါနဲ့ကျွန်တော်တို့ရောကိုဝင်ပြီးတော့ကြည့်တဲ့အခါမှာအိမ်မမကျန်ပါဘူး။အကုန်လုံးကျော်လုံးကအင်းကိုကိုလုံးမွေနောက်ပြီးတော့သူတို့လွဲတာကိုလုံးကိုယူသွားတာကျွန်တော်တို့ဒီမူကြီးချောင်းမှာတက်တကံဖြစ်ကျန်ခဲ့တာကတော့သူတို့ water engine ပေါ်လင်းအစ်ဒီမှာတက်မှနှင်းနေဆိုပြီးတော့ရေဆက်တာတွေ့ရပါတယ်အဲတော့တကားပိတ်ထားတဲ့အင်းတွေကိုတကားပြည်ဆက်စီးပြီးတော့အင်းထည့်တွေကိုကိုလုံးရှိုးပေါင်းဝင်ရောက်တယ်နောက်ထပ်ဒီဒီမှာရှိတဲ့အသုံးဆောင်ပစ္စည်းတွေကိုအကုန်လုံးယူသွားပါတယ်ကိုခွဲပကံရေရောတော်ရေရောပစိုးရေအခုလုံးလို့လည်းပါပဲ
အဲ့ဒီညောင်မင်းလိုက်ကြည့်ရဟာရတဲ့တော်မျိုးနေရဲ့မြောက်ဖက်စီမံခန့်ကွာမှာရှိပြီးအင်းရှိ100ကျော်နဲ့လူဦးရေ900ကျော်နေထိုင်ကြပါတယ်အဲ့ဒီကျေးရွာမှာပြီးခဲ့တဲ့ဇန်နဝါရီလ9ရက်နေ့ကတမတော်စစ်ကြောင်းဝင်ရောက်လာပြီးကျေးရွာနီးမှာတိုက်ပွဲတွေဖြစ်ပေါ်ခဲ့တာကြောင့်ဒေသခံကျေးရွာသားတွေဟာနေအိမ်တွေကိုစွန့်ခွာပြီးရတဲ့တော်မျိုးပေါ်ကိုထွက်ပြေးသွားကြရတာဖြစ်တယ်လို့လည်းသူကဆက်ပြောပါတယ
်ကျွန်တော်တို့ညောင်မင်းလိုက်ကြည့်ရမှာဇလားပဲ900နေကဒီတမတော်စစ်ကြောင်းဝင်ရောက်လာပြီးတော့တော်တော်တွေကကိုယ်လုံးလို့ပေါ်ပြတော့ကြပါလေ
တမတော်စီကြောင်းဟာညောင်မင်းလာကြီးဟာမှာတလားလောက်တက်ဆွေးထားပြီးတမတော်စီကြောင်းထွက်သွားကြကြောင်းဒေတာခန်ရွာသားတွေဒီကနေ့လာရောက်ကြည့်ချင်းမှာနေအိမ်မှာရှိတဲ့ပစ္စည်းတွေမရှိတော့တာဖြစ်တယ်လို့လေဒေတာခန်တွေကပြောကြပါတယ်တမတော်ခက်ကတော့ညောင်မင်းလာကြီးဟာမှာတက်ဆွေးထားတာလည်းမရှိသလိုနေအိမ်တွေကိုဖျက်ဆီးပြီးပစ္စည်းတွေကိုယူတဲ့အလုပ်မျိုးတစ်ခါမှမလုပ်ဘူးလို့ရခိုင်ပြည်နယ်လုံခြုံရေးနယ်နေသားရေးအဝန်ကြီးဘုံမွန်ကြီးမင်းတန်းကပြောပါတယ
်တက်ကအဲ့ဘက်မဆွေးထားပါဘူးတက်ကရွာပြင်မှာနေတယ်တော်တယ်မနေဘူးအဲကြာတော့ဘွာအဲ့ဒီဟာရမေဘုံကြောင့်မှလောအပ်ပြီးရခါရတဲ့လမ်းလာတဲ့ဟာတွေဓာတ်ပုံတွေရိုက်ယူထားတယ်။ဒီမီဒီယာမှာမုန်းကောက်ကရေးပြီးတော့ဖြန့်နေ။ဒါတွေပါပဲကွာ။ဒါတွေကရိုးနေပါပဲ။ရှိလို့ကတော့တက်ကမလို့ဘူ
း။ရခိုင်မြောက်ပိုင်းကရတိတော်မျိုးနယ်ပါဝင်မျိုးနယ်ခုနှစ်ခုလောက်ဟာအင်တာနက်ဖြတ်တောက်ခံရပြီးလက်ရှိချိန်မှာလည်းရတိတော်မျိုးနယ်ညောင်မင်းလာကျေးရွာနီးမှာတိုက်ပွဲတွေပြင်းထန်နေတယ်လို့ညောင်မင်းလာဒေသခံတို့ကပြောပါတယ
်။ဟုတ်ကဲ့ကျွန်တော်တို့မနေ့စောစောလုံးကရောဝင်လာတော့လေးဒီအော်ဇေယျတို့ရောဖက်ကလက်နက်ကြီးရောလက်နက်ငယ်တွေရောစစ်တမ်းချပြီးတော့အခုပြောနေတဲ့အရှင်မှာဟိုပဲဒီစက်တင်တွေကဒရဇက်ပြနေတာကြားရပါတယ်ဟုတ်ပါခင်ဗျာကျွန်တော်တို့အခုခဏနေရောကထွက်တော့တော့မှဖြစ်ပါတယ်
ညောင်မင်းလာကြီးပါကဒေတာခန့်ငါးကျော်လောက်ကတော့နေရာကိုမပြောင်းရေးကြတော့ပဲရတိတော်မျိုးပေါ်မှာရှိတဲ့ရွှေပါရမီဘုံတော်ကြီးကျောင်းမှာယာယီခိုလုံနေကြတာလေးဖြစ်ပါတယ်ရခိုင်မြောက်ပိုင်းမှာအစိုးရတပ်နဲ့ခိုင်လက်နက်ကန်ရေးဖွဲ့တို့တိုက်ပွဲတွေပြင်းထန်နေတာကြောင့်အရသာတည်ဆုံးလာတွေရှိသလိုနေရာဆွန့်ခါထွက်ပြေးနေကြတဲ့စစ်ဘေးဆောင်ဥယျာဟာလည်းတနေ့ထက်တနေ့ပုံမှန်မပြားလာတာလေးဖြစ်ပါတယ်
ကိုတက်နိုင်ပြပြသွားတာပါရှင်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင့်သံကြားအစီအစဉ်တွေကို Democratic မြန်မာသံ TVB ရုပ်သံလိုင်းကနေပြီးနေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာကြည့်ရှုနိုင်ကြပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Intercept 17နဲ့ Mia 73တို့ကနေထုတ်လွှင့်ပေးနေတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေပြင်သတင်းဆောင်ပါတွေတွေ့ဆုံမေးမြန်းခန်းတွေနဲ့သတင်းပတ်စင်ကန်တာတွေကို TVB ရုပ်သံလိုင်းကနေပြီးတော့ကြည့်ရှုနိုင်ကြတာဖြစ်ပါတယ်ရှင်။ VOA ကိုဆက်သွယ်လို့ရတော့ VOA ရဲ့ email လိပ်စာ bamis@voanews.com ကိုဖြစ်စေစာတိုက်လိပ်စာ VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တက်တာအမှတ်855ကိုဖြစ်စေစာရေးသားဆက်သွယ်နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ ီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2020ပြည့်နှစ်ဖေဖော်ဝါရီလ6ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညနဲ့လိုင်းဒိုမီတာ32 kHz 9335တို့ကနေနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်။အခုညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေမှာတော့ဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့အတူကိုဝင်းမင်းရဲ့ကျမ်းမာရေးအစီအစဉ်မှာနားဆင်ကြရမှာက
အရင်တော့တော့အတက်ရှူလမ်းကြောင်းမှတဆင့်ယောဂရှိတော်လူကချောင်းချိုးလိုက်တယ်ခြိလိုက်ဆွထွက်လာတဲ့အရေးဒီကြောင့်ကိုဆက်တယ်လို့ပဲပြောတယ်ပေါ့ခုကဒီယောဂရှိတဲ့လူသားနဲ့ခြိလိုက်လို့ချောင်းချိုးလိုက်လို့ထွက်လာ
တယ်ဒီကိုရိုနာဗိုင်းရပ်စ်ဖြစ်စင်ပွားသတိပြုစရာအကြောင်းကိုတင်ပြပေးထားပါတယ်အမှုစီဝဘေးကအငြိမ်းစားဌာနမှူးဒေါက်တာကြည်ကြည်တင်းရဲ့ပြောပြချက်ကိုနားဆင်ကြရမှာဖြစ်ပါတယ်ရှင်အခုအရင်ဆုံးတော့ဥအောင်ခင်ရဲ့မြမအရေးသုံးသပ်ချက်ကိုနားဆင်ကြရမှာပါမြန်မာပြည်မှာရှိနေတဲ့ကြောင်မီးသွေးဟာအပျော့စားဖြစ်လို့ထွက်လာတဲ့မိခိုးနဲ့ပြားတွေဟာလူနဲ့ပတ်ဝန်းကျင်ကိုအလွန်ဒုက္ခပေးပါတယ်။ဒါပေမဲ့ကြောင်မီးသွေးအပျော့စားသုံးပြီးတန့်စင်တဲ့စွမ်းအင်ထုတ်လုပ်နိုင်တဲ့နိုင်ငံတွေလည်းရှိနေတဲ့အကြောင်းဥအောင်ခင်ရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါရှင်။
ဘာမှတုံးနေတဲ့ရက်စစ်တအား40ရာခိုင်နှုန်းကိုကြောင်မီးသွေးကထုတ်ယူပါတယ်။အများဆုံးထုတ်ယူသူဟာတရုတ်ဖြစ်ပြီးကမ္ဘာကြောင်မီးသွေး46ရာခိုင်နှုန်းကိုထုတ်လုပ်ပြီး51ရာခိုင်နှုန်းကိုသုံးစွဲတဲ့အတွေ့အများတန်းကြောင်မီးသွေးဝဲနေရပါတယ်။2019ကတရုတ်ကြောင်မီးသွေးလုပ်ငန်းမှာလူပေါင်း400နီးပါးသေဆုံးပါတယ်။ကြောင်မီးသွေးအမားစား62ဘီလီယံတန်နဲ့အပျော်စား52ဘီလီယံတန်ရှိတယ်လို့ကမ်းပါတယ်။ဒါပေမဲ့ကြောင်မီးသွေးအမားစားကိုအသုံးများတာတွေ့ရပါတယ်။တရုတ်ကွန်မြူနီတက်ချိန်ကစပြီးကြောင်မီးသွေးတွေမှာသေဆုံးသူ2000ခွဲကျော်နေပါပြီ။ကြောင်မီးသွေးအသုံးများတဲ့တရုတ်ပြည်ဟာကာဗွန်ဒိုင်အောက်ဆိုက်အများဆုံးထုတ်လုပ်ရနေရာဖြစ်လာပါတယ်။ကြောင်မီးသွေးကိုအငွေ့အပြည့်အသွင်ပြောင်းပြီးသုံးတဲ့ရက်စစ်တအားစက်ရုံကို2009မှာပထမဦးဆုံးအသုံးပြုပါတယ်။အင်ဒိုနီးရှားနိုင်ငံထွက်အပျော်စားကြောင်မီးသွေးကိုအများဆုံးဝယ်သူဟာတရုတ်ဖြစ်ပါတယ်။တရုတ်ပြည်မှာကြောင်မီးသွေးအမားစားနဲ့အပျော်စားသုံးလာတာကြာပါပြီ။အမေရိကန်နဲ့ဂျာမနီမှာလည်းအပျော်စားကိုလျှက်စစ်တာထုတ်လို့ရမှာသုံးပါတယ်။ဒါပေမဲ့အတက်ပညာသုံးပြီးပဝင်းကြီးကိုမထိကိုက်အောင်လုပ်နိုင်တာတွေ့ရပါတယ
်။တိကျကြောင်မီးသွေးတွင်းကိုနဝဒစီအစိုးရတက်လာပြီးမကြာမီ1989မှာတွေ့ရှိပါတယ်။ကြောင်မီးသွေးအပျော်စားတန်ချိန်တန်း20ကျော်ရှိမယ်လို့ခန့်မှန်းပြီးမလှမ်းမကမ်းမှာဓာအားပေးဆက်ယုံတိဆောက်ဖို့စီစဉ်ပါတယ်တရုတ်အမျိုးသားအကြီးစားစက်မှုကော်ပိုရေးရှင်း CHMC နဲ့ခရိုနီအကြီးစားဦးချစ်ခိုင်တည်ထောင်တဲ့အေဒင်ကွန်မြူနီအုပ်စုကအကောင့်ထည့်ဖော်ပါတယ်2002မှာစတင်တိဆောက်ပြီး3နှစ်အကြာ2005မှာပြီးစီးပါတယ်မီဂါဝတ်120ထုတ်လုပ်တဲ့မြန်မာပြည်ရဲ့ပထမဦးဆုံးသောကြောင်မီးသွေးသုံးလျှက်စစ်ဓာအားဆက်ယုံဖြစ်လာပါတယ်။ဒါပေမဲ့ကြောင်မီးသွေးဆက်ယုံကထွက်တဲ့မီးခိုးအမှုန်နဲ့ပြာဟာလေဒုရေဒုကိုညင်ညမ်းစေတာမို့ဒုဒုကျန်းမာရေးကိုအန္တရာယ်ပေးပါတယ်။အပျော်စားဖြစ်တဲ့အတွက်ကြောင်မီးသွေးပုံအလိုလိုမီးလောင်လိုထွက်လာတဲ့အနံ့ဆိုးဟာအတော်ဒုက္ခပေးပါတယ်။ဆက်ယုံတစ်ဝိုက်မှာအရေးပြားရောဂါခံစားရသူတွေများလာပါတယ
်။တိကျရဲ့လေရေညင်ညမ်းမှုအခြေအနေဟာကမ္ဘာကျန်းမာရေးအဖွဲ့ရဲ့စံသတ်မှတ်ချက်ကိုအများကြီးကြော်လွန်နေပါတယ်လူကိုအန္တရာယ်ပေးနိုင်တဲ့သတ္တုဓာတ်ပဝင်မှုဟာလည်းအတော့ကိုမြင့်မားနေပါတယ်ကြောင်မီးသွေးဓာတ်အားဆက်ယုံကိုဒေသခံတွေကန့်ကွက်ဆန္ဒပြလာကြပါတယ်ဒီကြတဲ့ဤပညာအားနည်းမှုနဲ့စက်ကရိယာပျက်စီးမှုကြောင့်ဆက်ယုံစတင်လေပတ်ပြီး9နှစ်အကြာ2014မှာပြင်ဆင်မွမ်းမံဖို့အတွက်ရပ်တန့်လိုက်ရပါတယ်ဒါပေမဲ့ပဝန်းကျင်စားစစ်ချက်အစီရင်ခံစာမှာပြီးခင်2016မှာပြန်လည်ဖွင့်လှစ်ပြီးတရုတ်ကုမ္ပဏီတစ်ခုကကြီးကြပ်ထုတ်လုပ်နေပါသည်။တရှိရေးအစီအစဉ်ကိုမသိရလို့ဒေသခံနဲ့အရက်ဖက်အဖွဲ့အစည်းတွေကအခုတည်းကကန့်ကွက်နေသေးဖြစ်ပါသည်
။ ဒီကျလို့အပြောစားကြောင်မီသွေးတော့ဒါအပိစက်ယုံတိဆောင်မဲဆိုရင်ထွက်ပေါ်လာမဲ့ကောင်းကျိုးဆိုးပြစ်တွေကိုကျွမ်းကျင်သူတွေကရင်စုံလေးလာဖို့လိုအပ်ပါတယ်ဥပမာကြောင်မီသွေးကထွက်လာမဲ့အစိတ်အတောက်တွေနဲနဲ့နဲ့များနဲအောင်လုပ်တဲ့အတက်ပညာကိုသုံးတတ်ဖို့လိုပါတယ်အစိတ်အသင့်တွေရဲ့ပတ်ဝန်းကျင်ကိုဘယ်လိုကာကွယ်မဲဆိုတာကိုမပြောနိုင်ပဲဒီကျစက်ယုံကိုပြန်ပြီးလေပတ်ခွင့်ပေးတာက တွေအများကြီးရှိနေပါတယ်အဆုတ်ယောဂါပန်းနာရင်ကျက်ချောင်းဆိုးသွေးတိုးလေဖြတ်နှလုံးယောဂါသရေသားပုံမှန်ကြီးထွားရေးပြဿနာစတာတွေကိုကြောင်မီးသွေးကဖန်တီးပေးနိုင်ပါတယ
်ကြောင်မီးသွေးလုပ်ငန်းကြောင့်တည်ဆုံးရသူဥယေဟာတရုတ်ပြည်မှာအများဆုံးဖြစ်ပါတယ်အမေရိကန်နဲ့အစားပေါင်း130ပိုများပြီးဩစတြေးလျနဲ့အစားပေါင်း250ပိုများပါတယ်တရုတ်နောက်ကဒုတိယနေရာကိုအိန္ဒိယကယူထားပါလေအခုလဲတရုတ်ပြည်မှာကြောင်မီးသွေးသုံးစရာစစ်ဒါအပိစက်ယုံတွေအများအပြားတည်ဆောက်နေပါတယ်စုစုပေါင်းမီဂါဝတ်တသိန်းခွဲလောက်စွမ်းအင်တိုးလာဖို့ရည်မှန်းပေမဲ့ညဉ့်ဉန်းမှုအန္တရာယ်ကတော့မခတ်မနိုင်သေးပါဘူးမြန်မာပြည်ကလစ်နိုင်အပျော်စားကြောင်မီးသွေးကိုသုံးပြီးနိုင်ရှင်းတဲ့စွမ်းအင်ထုတ်လုပ်နေသူဟာအမေရိကန်ကနော့ဒါကိုတာပြည်နယ်ဖြစ်ပါလေကမ္ဘာပေါ်မှာလစ်နိုက်ဒုတိယအများဆုံးရှိတဲ့ဒေသဖြစ်ပါတယ်။တန်းချိန်25ဘီလီယံလောက်ရှိမယ်လို့ခန့်မှန်းပါတယ်။အပျော်စားကြောင်မီးသွေးကိုကြီးသုံးပေမဲ့ဖက်ဒရယ်အစိုးရပြတ်ထားတဲ့လေးတန့်ရှင်းမှုစံသတ်မှတ်ချက်ကိုလိုက်နာနိုင်ပါတယ်။အပျော်စားကြောင်မီးသွေးသုံးတဲ့ North Dakota ရက်စစ်ဟာအခြားရက်စစ်တွေဇေတတာလာတွေ့ရပါတယ်။ဒါပေမဲ့တပ်ဆင်ရေးအတွက်ဒေါ်လာတန်း1000ကျော်ကုန်ကျနေပြီဖြစ်ပါတယ်ခင်ဗျာ။
ဥက္ကဋ္ဌမြန်မာရေးတုံတက်ချက်ပြန်လဲထုတ်လွှင့်ချက်ကိုတောက်ကြနေမနေ့ခင်မှလည်းနောက်တစ်ချိန်နှာစင်နိုင်ပါတယ်ရှင်အခုလာမယ့်စနေညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုပြောပြဖိတ်ခေါ်ပါရစေရှင်
ချင်းပြည်နယ်ဘလောဝမြို့နယ်နဲ့ရခိုင်ပြည်နယ်တွင်းမြို့နယ်ရှစ်မြို့နယ်မှာအင်တာနက်ဆက်သွယ်ရေးတွေဖြတ်တောက်လိုက်တာဟာတကယ်ပဲလုံဆောင်တဲ့လုပ်ရက်တခုလို့ကျွန်တော်တို့ VOA သောတာရှင်တွေအနေနဲ့ယူဆပါသလားအခုလိုအင်တာနက်ဆက်သွယ်ရေးဖြတ်တောက်တဲ့အဓိကရည်ရွယ်ချက်ကဘာဖြစ်မယ်လို့ယူဆကြပါသလဲဒီလိုဖြတ်တောက်တာကနေဘယ်သူတွေကြိုးရှိပြီးဘယ်သူတွေနစ်နာမယ်လို့ပြောနိုင်ပါမလဲအခုလာမယ့်စနေညတိုင်းရိုက်လေလံအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာတိုင်းရိုက်ပါဝင်ဆွေးနွေးခြင်းသူတွေအနေနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမတိုင်ခင်ပို့ထားပေးပါကိုဆွေးနွေးချင်တာကိုစာသားနဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook မှာလည်းမှတ်ချက်ရေးဆွေးနွေးနိုင်ပါတယ် VOA ရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com Facebook က VOA Burmese News ဖြစ်ပါတယ်ဘာဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
စနေညတရားလေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထမှန်ဖိတ်ခေါ်ပါရစေ။အခုကျန်းမာရေးခန္ဓာကိုနာဆင်ကြရပါမယ်။ဒီတစ်ပတ်မှာတော့ကိုရိုနာဗိုင်းရပ်စ်စင်ပွား3ပြုစရာအကြောင်းတင်ပြထားတာပါ။တရုတ်နိုင်ငံမှာစပြီးတော့ဖြစ်ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ခေါ်ဒီဝူဟန်ဗိုင်းရပ်စ်လို့လည်းခေါ်တဲ့အဆုတ်ရောင်ရောဂါကြောင့်တည်ဆုံးမှုနဲ့ကူးစက်မှုမြန်ဆန်တိုးပွားလာနေပြီးမြန်မာနိုင်ငံမှာလည်းတန်တရာလူနာစတွေ့လာတာကြောင့်ပိုးပြီးတော့သတိထားစရာဖြစ်လာပါတယ်။တန်တရာလူနာဖြစ်သတ်မှတ်တဲ့အချက်လက်စစ်ဆေးမှုကူးစက်ပုံနဲ့ကာကွယ်ရေးတွေနဲ့အတူလက်ရှိတုတ်ကွေးဖြစ်နေတဲ့သူတွေလည်းဘာတွေလုပ်တင်တယ်လဲဆိုတာကိုစေတက္ကသိုလ်တအနုစီဝဗေဒဌာနအငိမ့်စားဌာနမှုနဲ့လက်ရှိဂုံဒူးဆောင်ပါမောက်ခဒေါက်တာကြည်ကြည်သင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
โอเคအနုစီဝဗီဒပညာရှင်ဒေါက်တာတော်ကြည်ကြည်သေးခင်ဗျာကျွန်တော်ဒီဝူဟန်ဗိုင်းရပ်စ်လို့လူသိများတဲ့ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်ပေါ့ဆရာမเนาะဒီအဆုတ်ရောင်ပြီးတော့သေဆုံးရသူအရေအတွက်ကအရင်ပတ်ထက်50နီးပါးကူးစက်ခံရတဲ့သူကလည်းအရင်ပတ်ထက်60နီးပါးတက်လာတယ်ဆရာမเนาะအဲ့ဒါပြင်ဒီကူးစက်ခံရတဲ့နိုင်ငံတွေအရေအတွက်ကလည်း20နီးပါးဖြစ်လာတဲ့ခါကျတော့ဒီကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကလည်းအရေးပေါ်ခြေနေကိုကြီးညာလိုက်ပြီးမြန်မာနိုင်ငံမှာလည်းဒီတန်တရာလူနာတွေပေါ့နော်တီးတန့်ခွဲပြီးတော့စစ်ဆေးစောင့်ကြည့်နေတဲ့အနေဒါဖြစ်တဲ့အတွက်မြန်မာနိုင်ငံမှာဘလူအနေထားတွေပိုသတိပြုစရာတွေဖြစ်လာလဲဆင်မ။
အခုတော့ဒီ2019 novel coronavirus ပေါ့နော်သူကနေပြီးတော့ infection ဖြစ်တဲ့နှုန်းတွေလည်းမြန်ဆန်လာပါတယ်။ဟိုသေးတာလေးလေးတနည်းနဲ့တနည်းပို့ပြီးတော့ เนี่ยลาบาร์เลยแล้วกูเนี่ยมาที่นี่เนี่ยรอตอนเดียร์ชีเรลูน่าชีดวารีสองทีนี่เลยปุ๊บเดี๋ยวเปียกเปียลาร์เลยเดี๋ยวลุงโยโย่เราจะเนี่ยพลาชีเดนาชีเดช่างโซเอชีเดเลี้ยงเจ้าหน้าเลยเอรีเด็กขนาดนี้ชีเดดีชีดอนะก็เอเยจีร่าก็เดี๋ยวมีว่าเราโอ้ยโย่ตัวกูเลยพิจารณาไปเลยทำไมเอเยจีร่าเดี๋ยวเปียมาคือตัวพิจารณาเรื่องดูดีคุณนายโยก้าเด็กขนาดชีเดชูรุชี
ตอนนี้ชีเรลุงอาทิตย์เนี่ยทำอะไรเนี่ยโอเคเซมัยกูดีตอนนี้ชีเรลุงอาทิตย์เนี่ยที่นอตเซนเป็นทนายไหมเซมัยเดี๋ยวนี้เซมบอกเนาะคอนเฟิร์มหนูมาเลยว่าเดี๋ยวก็เป็นทนายเลยพี่อะไรมาเปลี่ยนผู้ช่วยเนาะโปรโบโบกิสที่ไหนบุยอะมีอะไรบีบอกที่เด็กบุบีดอเซนเต็มไม่ชูรุ่งเองเนาะทุกคนก็เดี๋ยวนี้บีดอในโซฟอร์เรนเจอร์สวบนักเข้าเนี่ยนี่บีดอตัวบ้านน้ำมันอายุเจนจูไม่ยังเองอากาศเลี้ยงอากาศเดี๋ยวนี้
โอ้รู้ฟอร์เรนเจอร์สวบตัวบักเลี้ยวจูบีดอมาเรฟเฟอร์นซ์เลบอร์ทรีที่ย้อนตะเควงกันอุปวาบาร์เลยกระบะบอมาเลยไอ้ตะเควงกันจะมาบุเวชีบาร์เลยไอ้ตะเควงกันเนี่ยเลยต้องเงี้ยเราจะจับบาร์เลยกูที่ดอคอนเฟิร์มเคสที่จะบอกเคสต่อมาชีเดบ่าว
ตีจูทาราโรมาชีเดวะจะมาเนาะโอเค
แต่ไม่ได้ตีอะไรกันน้องๆเดี๋ยวเราไม่เอาไม่ชิวรู้หรอกโอ้ไม่ได้พิบุกเนี่ยโอ้ตีดอจ้าวหลังที่หลังจีนี่เลยมาเทศเสียอู
โอ้ดอเนี่ยตีอุริยาโรชิยาเมนักที่ไหนเนี่ยตีอุริยาชิยาเมนโอเคเซมัยที่การเราดีปุ่มันตามันตัวกูเนี่ยเซนดูดอเลเบที่ที่อยู่ในงานกูตัวเกเรยาตัวเองสีทาเกเรทำหมดที่อยู่ในงานกูตัวละเกเรดูเนี่ยนี่ก็แค่สีเกเรสโลชิยันดอโอ้ทุ่ดีทาบิดอเข้าไปจ้าตาเดนเดอร์บัวบัวเซมันเนาะที่เนี่ยมาที่ที่จะเอาเนาะตัวช้านี่เนาะที่ยกับหอมหอมที่ไหนเดนนี่ท่า
อ่ะอ่ะกูว่าเราไม่ใช่เดียวเนี่ยเลยอันนี้เราดีทุนีราโร
ไอ้ตอนเรียนชีเรลูเอ้ตัวเองผอมไปแล้วเอ็นดีเชนเจ้าก็ปูบ่เนาะชาลูยาเลยเอ็นดีบอดี้ชาลูยาโดนยาเลยเอ็นดีบอดี้ปฏิเสธไม่ใช่ผู้ชาลาปูมีอะไรไอ้ไดโนสติกเอสติโอเนี่ยต้องดีทุนในชาบาร์เลยนั่นแหละไปตรงนั้นไปเราชนะยาบาร์เลยไงโอเคนั่นแหละปูดูไม่ได้โอเคกูรู้ที่เราในชีมาบ่เนาะที่ลูน่าเป็นสมบัติปีกเอาเงินเดียวก็เอาไปลูไว้บีร์ที่ลูน่าเนี่ยนี่ก็จะไอ้มาแต่เอ็งเนี่ยเนี่ยบ่เนาะเออนักพิจารณ
Siama, now the cha or staff, she did. A Luria, Lunane, Minika, she did it. The Rita Marine.
Okay, Sama.
The Rita would not go. You know what? I bet you land your mother saying. Yoga, she do Lua, Chanso like it, she like to Twilare, a Jiri Jung, who said the Lube, the Orebo. Who was the Yoga, she did Lunane, Chilego, Chanso like Twilare, a Yazakaria, Jamming Bob Market is a web of Market. น้องๆสนใจตัวตุ๊กเล็กกูตุ๊กหน้าได้ไปหน้ายีไว้ใต้ปีโรมาโอ้ตะกาแฮนเดิลได้ไปบ่เนาะตะกาปูบ่เสี่ยมาไปได้มั้ยนอกติชาติซีริโอไปได้ปีโรมาไอ้มายอกาโบอ่ะยောက်ตัวมั้ยนอกติชานี่ก้าวเนี่ยลูกเดียวก็ฉัดปีโรไปมั้ยสวยเนาะบ่ไปเนี่ยลูกอ่ะเลยไม่ใช่เว้ยเนี่ยตุ๊กเมนาเปลี่ยนไปมั้ยสวยเนี่ยยอกากูไหนนะเต็มอยู่นอกซ้อมอ่ะรอซ้าจ่อเนี่ยไอ้ตัวเว้ยอะแต่ชุแลนเจ้ามาติสินกู้เสร็จจ the Lua Pisi, Luna Korema Lexi, led by Messay Usuri, the child of Yokian Kusen, my
aid. Okay, Samae. Or Tigaro, begin to cover up Yoga, Caguesma, Tiga Jare, Let's see Raga, Tiga Puchala was Samano.
Oh, buddy.
Samae, Tigawe, a pin, the Kutamu, a pie mayo, the cream sheet or leve, or balloonita, a council.
The Napian, who very young Piggy Yoga, to cause it to Dore. The Pasay, Blue Woti Abono, the Gia Tengela, Nogoria Jamala, Pujinja Yogaro, Sijo Yogaro, Dido Yogaro, Chile Lumu, the Chile Lumu, Tado, Pubido, three times Abono, Yanelan Tubu Apujai.
Okay, Kuka, I nailed it above us, Yamano.
Okay, Dodo, you cooking, ma, do you think when being a senior little Dodo, 20 maybe? A drop in January Lagrega, AIDS, no how pissy, HIV, ma, period, seen them low, bounce up, you know, Santa Chi.
ตรงนี้ที่เราจะเอียร์รอช่วงนั้นเราจะตัดตัวเรื่องรูปย่อเลยแต่ไม่เอ็ดอะไรเลยติดจีดอเสียชีวิตได้ไหมฮะรู้ได้ไหมเอาเงินใช่ไหมเอาเงินไหมแล้วก็ช่วยอะไรอินฟลูเอนเซอร์มาตรงนี้ โอเคผมมาตรงไปว่า
โอเคอุตส่าห์จะมีวิธีสั่งชีเลยคนว่าจะมีฟลูเล็กคอยเลยคิดในมันดิเอ็ดเอาเลยตัวสั่งแต่ตรงจีเลยเอาเงินอะไรชีเลยมาเอาเงินอะไรชีเลยแต่ไม่น่าสงสารหรอกอเมริกากัมพานีที่คุยวันนี้ไปรอเรมดีเซฟิเอร์สระเอ็น เอ็งอาการตัวพ่อในแม่เสียงลูกพี่ในเนี่ยโอเคเสียมาแล้วการกู้ซีพ่อในแม่ลาลาวดิฉันก็เปลี่ยนลมยาดีอยู่บ่เนาะที่เวชินทุลุกได้อ๋อได้โน้ตติดเตสกูอ๋อน้องพี่ไม่เอ็ดเลยบ่อันนี้ต้องจูงใจเนี่ยด้วยซ้ายตรงอ่ะลูกไม่โดนจามแม่ไม่เที่ยวลาไปโน้ตจ่าเลยอุ้มโอเคเสียมาอีกทีเนี่ยมาตะคุ้นจีนอ๋อเป็นยังไงเนี่ยมาพี่มาคุ้นปมันตัวเว่บ่ชัดเจนจุกอะไรตรงเดียวโอ้ชินี่เลยขาดจ้าเราตัวนู้นตัวก่อนอ๋ ก็คนนั้นเนี่ยซีวันเสียวันนี้ไปมาหกวันสุดยิ่งโตเอ็งมาเป็นน้านี่บุฟังเนี่ยลูกมาตัวนี้เจ้ามาตัวนี้ยิ่งไม่มีเต้าป่าสุดยิ่งโตเลยโมยิ่งบารุษไม่มีเต้าปีโตฟังเอ็งป่าที่ก้าอะไรก็มองซาเนื้อเนื้อทุเรียนนี่นั่นตัวก้องก็เลยก้องก็เสียเต้านาซีเนี่ยจะซึ่งจะไม่ติดเลย
ใช่แล้วเลยลักษณะนี้จะไปเต้าเดียว
โอเคนาซีเนี่ยน้ำมะม่วงเอาลูกบุให้อาชุดตัวดูจะไปเอาสุดยิ่งโตมาดิ้ง
โอเคที่พี่ไม่
ကိုဝင်းမင်းစီစဉ်တိဆက်ပေးနေတဲ့ကျမရေးစီစဉ်ကိုခုလိုကြာတာပြင်းနေညာတိုင်းမှာတင်နာစင်နိုင်ပြီးမနေ့ဖန်တောက်ကြနေမနေ့ခင်းမှာလဲနောက်တစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးမှာပါရှင်အခုနောက်ဆုံးနာစင်ကြရမယ့်တိုင်းရင်သတင်းလွှာကိုတော့ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေကစူးစီးတင်ဆက်ပေးနေတာဖြစ်ပါတယ်ရှင်
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အသံတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်ကနိုင်ကွန်းအိမ်ပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ရတိတောင်နဲ့ဗုဒ္ဓဂမြို့နယ်တွေမှာမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲပြင်းထန်ခဲ့ပါတယ်။တိုက်ရမှုတူတိုက်ဆုံတဲ့ကရင်ပြည်နယ်ဖာပေါ်မြို့နယ်တွင်မိုင်းပေါက်ကွဲမှုမှာသူတို့ထောင်လာတာမဟုတ်ဘူးလို့ KNU ဘက်ကညင်းဆိုလိုက်တယ်ဆိုတာနဲ့မြန်မာစစ်ရကိုယ်စားလှယ်နဲ့အပြည့်အတိုင်းသားလက်နက်ကိုင်အဖွဲ့စည်းတွေနောက်ဆုံးတွေ့ဆုံခဲ့တဲ့အကြောင်းတွေကိုကြားကြရမှာပ
ါ။ကျမကနန်းဟောင်းပါရှင်တရင်တွေကိုစိုက်မုံနဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်ရတိတောင်နယ်ဗူဒီတောင်မြို့နယ်တွေမှာမြန်မာစစ်တပ်နဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲဖြစ်ပွားရာမှာမြန်မာစစ်တပ်ဘက်ကရဟတ်ယင်တွေရေတပ်တင်းမောတွေသုံးပြီးအကြီးအကျယ်တိုက်ခိုက်ခဲ့တယ်လို့ AA ပြောခွင့်ရခိုင်တုခါကပြောပါရယ်ဒီဖိုင်လာ၄ရက်နေ့မှာပြတိတောင်မြို့နယ်ဂျင်းတော်မင်းင်းတောင်ကလားချောင်းနဲ့ဂုံတန်းကျေးရွာအနီးကလေကွင်းတွေနဲ့တောင်တန်းတွေကိုရဟတ်ရင်နစီးနဲ့မိနစ်50ခန့်အကြာလာရောက်ပစ်ခတ်ခဲ့တဲ့အတွက်ကောက်ရိုးပုံတွေနဲ့လေကွင်းတွေမိလောင်နေတယ်လို့ဂျင်းတော်ကျေးရွာသားတဦးကပြောပါရယ်ဝီးတောင်မြို့နယ်ကဆက်ခော်ရွာနဲ့ဒိုးဝေကျေးရွာအနီးကဒဏိတော်တွေကိုလည်း MI-35 ရဟတ်ရင်နစီးနဲ့နေ့လယ်နနိုင်ကျော်မှာနှစ်ကြိမ်လာရောက်ပစ်ခတ်ခဲ့တယ်လို့ဒေသခံတွေကပြောပါရယ်
ကရင်ပြည်နယ်ဖာပုံမြို့နယ်အတွင်းမှာတပ်မတော်ရိခါပို့ဆောင်တဲ့ကားမိုင်းပေါက်ကွဲခဲ့တာဟာကရင်မျိုးသားအစည်းအရုံးကတိုက်ခိုက်ဖောက်ခွဲတာမဟုတ်ဘူးလို့ KNU ဘက်ကကြေညာချက်ထုတ်ပြန်ပြီးညင်းဆိုလိုက်ပါတယ်။ဒေတာဖွံ့ဖြိုးရေးအတွက်လမ်းဖောက်လုပ်နေတဲ့တပ်မတော်အင်ဂျင်နီယာဖွဲ့ဝင်ရိခါပို့ဆောင်တဲ့တပ်မတော်ရင်တန်းကို KNU ဘက်ကဒေတန္တရကားမိုင်းတလုံးထောင်ပြီးမိုင်းထောင်ဖောက်ကွဲခဲ့တယ်ဆိုပြီးတပ်မတော်ဘက်ကပြောဆိုလိုက်တဲ့အပေါ်အခုလ3ရက်နေ့မှာ KNU ဘက်ကကြေညာချက်ထုတ်ပြန်ပြီးကန့်ကွက်လိုက်တာဖြစ်ပါတယ်အဆိုပါမိုင်းဟာ KNU စောင့်ဆိုင်ဆွဲတာမဟုတ်တလို့တပ်မတော်ဘက်ကမိုင်းရှင်းလင်းနေစဉ် KNU ထောင်ထားတဲ့ကားမိုင်းကိုတွေ့ပြီးဖောက်ခွဲခဲ့တာဖြစ်ကြောင်းတပ်မတော်ဆွဆွဲခဲ့တယ်လို့ short တိုက်တိုက်ခိုက်တာမဟုတ်ကြောင်း KNU ရဲ့ပြန်လည်ကန့်ကွက်စာမှာဖော်ပြထားပါတယ်
။ချမ်းပြည်နယ်အရှေ့ပိုင်းကျိုင်းတုံမြို့ကကျိုင်းတုံဟွန်နန်းဟောင်းမြေနေရာပြန်လည်ရရှိရေးအတွက်အမျိုးသားလွတ်တော်အစည်းအဝေးမှာတောင်းဆိုမှုပြုလုပ်ရမှာတာဝန်ရှိဝန်ကြီးက90အတွင်းပြန်လည်ပေးအပ်နိုင်မှာမဟုတ်ဘူးလို့ဖြေကြားလိုက်ပါတယ်။ဖေဖော်ဝါရီလ3ရက်နေ့ကကျင်းပတဲ့အမျိုးသားလွတ်တော်အစည်းအဝေးမှာကျိုင်းတုံမြို့နယ်ကအမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါက်တာဆိုင်ဆိုင်ကျောက်ဆာမကတောင်းဆိုပြီးဟိုတယ်နဲ့ခီးတွားဒုဝန်ကြီးဥတင်လကအဲ့လိုဖြေကြားခဲ့တာပါ။ကျိုင်းတုံဟွန်နန်းကိုနဝတာစစ်အစိုးရက1992ခုနှစ်နိုဝင်ဘာလ9ရက်နေ့ကဖြိုချဖျက်ဆီးလိုက်ပြီးဟိုတယ်ပြန်လည်တည်ဆောက်ပြီးတော့စီးပွားရေးလုပ်ငန်းရှင်ထံကျပ်သိန်းပေါင်း 2,000 ဖိုးနဲ့290စာချုပ်ချုပ်ဆိုငားရမ်းထားပါတယ်။
လက်ရှိမွန်ပါရာစကားပြောဆိုနေကြတဲ့နေရာမှာအခြားပါရာစကားတွေရောနောပါဝင်နေတဲ့အတွက်လူမျိုးကွယ်ပြောင်းနိုင်တဲ့အရေးကိုတတိကြီးကြီးနဲ့ပြုတ်ပြင်ထိမ့်သိမ့်ကြဖို့ဖေဖော်လာနေ့ရက်နေ့ကကျင်းပခဲ့တဲ့ထိုင်းနိုင်ငံလုံးဆိုင်ရာမွန်မျိုးသားနေ့အခမ်းအနားမှာမွန်ပြည်တစ်ပါတီဥက္ကဋ္ဌနိုင်ငံသားကတိုက်တွန်းပြောကြားလိုက်ပါတယ် ထိုင်းနိုင်ငံရောက်မှုတွေဟာစကားပြောတဲ့အခါထိုင်းစကားပြောတာများတယ်လို့လူငယ်တွေမှစကားပြောမတတ်ကြတော့တယ်လို့ပြည်တွင်းမှာလည်းမြို့ပေါ်ကမှုတွေတော်တော်များများမှုစကားမပြောတတ်တော့တဲ့အခြေအနေမျိုးဖြစ်နေတဲ့အတွက်မိမိတို့မှုလူမျိုးကွယ်ပြောက်သွားနိုင်တဲ့အရေးကိုတတိကြီးကြီးထားပြီးတော့ထိန်းသိမ်းသွားဖို့လိုတယ်လို့နိုင်ငံသားကပြောပါတယ် ဒီနေ့ထိုင်းနိုင်ငံလုံးဆိုင်ရာ86တုံးကျင်းမြောက်မှုမျိုးသားနဲ့အခမ်းအနားကိုစမှုစာခွန်ခေမှာကျင်းပခဲ့တာဖြစ်ပြီးထိုင်းနိုင်ငံ36ခရိုင်ကမွန်တင်းဖွဲ့ကိုဆက်လက်တွင်မြန်မာနိုင်ငံကရှေ့ပြောင်းမှုအလုပ်တမားတွေယဉ်ကျေးမှုအဖွဲ့တွေအပါဝင်အင်အားတထောင်ကျော်တက်ရောက်ခဲ့ပါတယ်ချင်းပြည်နယ်ထန်တလန်းမြို့မှာကျင်းပပြုလုပ်မဲ့86နှစ်မြောက်ချင်းအမျိုးသားနေ့ပွဲတော်အခမ်းအနားမှာချင်းပ
ကျွန်တော်ကနိုင်ကျော်ပြသွားတာပါရှင်ကျမတို့ဗီဒီယိုညမာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်ကိုတနေ့ကိုငါးချိန်ထုတ်လွှင့်ပေးနေပါတယ်ခုနှစ်ဆယ်နှစ်မြောက်ချင်းအမျိုးသားနေ့ပွဲတော်ကိုဖေဖော်ဝါရီလ19ရက်နေ့နှစ်ဆက်တရက်နေ့အထိတန်တလန်းမြို့မှာချင်းပြည်နယ်အစိုးရအဖွဲ့ရဲ့ဦးဆောင်မှုနဲ့ကျင်းပပြုလုပ်ဖို့ပြင်ဆင်နေကြတာပါ
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်သွားမှာပါအစိုးရကိုယ်စားလှယ်တင်တဲ့အပြည့်အစုံတိုင်းသာလက်နက်ကဖွဲ့ကိုယ်စားလှယ်တွေဟာပြီးခဲ့တဲ့ဖေဖော်ဝါရီလ2ရက်နေ့နဲ့3ရက်နေ့တွေမှာရန်ကုန်မြို့အမျိုးသားပြန်လည်တင်ပြရေးနဲ့ငင်းချမ်းရေးပုံစံနဲ့
မြန်မာဆိုရကိုယ်စားလှယ်နဲ့အပြည့်အစုံတိုင်းသာလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တို့တွေ့ဆုံမှုမှာသဘောတူညီချက်၃ချက်ရရှိခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံယုံကြည်ဌာနညွှန်ကြားမှုချုပ်ဦးစော်ထေးကအခုလိုပြောပါတယ်ကျမတို့ရဲ့ရှင်းချိန်ရောက်ပါတော့
အဲ့ဒီသဘောတူညီချက်၃ချက်ကြားပါတယ်အဲ့ဒီသဘောတူညီချက်၃ချက်ကတော့ကျွန်တော်တို့ NCA ခန်းသုံးခန်းလေးခန်း၆နဲ့ပတ်သက်လို့ပေါ့နှစ်ဖက်လုပ်ဖွဲ့တွေတွေ့ဆုံဖို့ဒါမဲ့ဒီဝါရီလ၆ရက်နေ့ကျွန်တော်တို့သဘောတူပါတယ်အဲ့ဒီမှာတွေ့ပါပြီးရင်တော့ဖေဖော်ဝါရီလ၁၇ရက်နေ့စက်ရှင်နေ့မှာကျွန်တော်တို့ဒီကနေ့တွေ့တဲ့အလုပ်ဖွဲ့ပဲပြန်ပြီးတွေ့မယ်
ဆိုမီပြောရင်တော့ဒလုစမီဝဲနေရကျွန်တော်တို့အပြေရလက်ကကထွက်မယ်လို့ညွှန်လေးပါတယ်ခင်ဗျအခုဆွေးနွေးပွဲဟာမျော်လင့်တာချက်ပို့ပြီးတော့ချောချောမွေ့မွေ့ရှိတယ်လို့လဲအစိုးရငြိမ်းချမ်းရေးအကြံပေးပုဂ္ဂိုလ်ဦးလမ်မောင်ရွှေကပြောပါတယ်
လာမယ့်အပြည့်လအတွင်းမှာပြည်သူ့ငြိမ်းချမ်းညီလာခ27ရာစုပင်လုံစတုထအစည်းအဝေးကျင်းပဖို့အစိုးရနဲ့အပြည့်ရတိုင်းသာလက်နက်ကင်ခေါင်းဆောင်တွေသဘောတူထားကြတဲ့အတွက်အဲ့ဒီကနေဘယ်လိုရလဒ်တွေထွက်လာစေဖို့မျှော်လင့်တယ်လဲဆိုတဲ့အချက်တွေကိုနောက်တစ်ကြိမ်အစည်းအဝေးမှာအသေးစိတ်ဆွေးနွေးသွားမှာဖြစ်ပါတယ်
ဆက်ပြီးတော့ရခိုင်ပြည်နယ်မြောက်ပိုင်းကဘူရီတောင်မောင်တော်နဲ့ရသေးတောင်မြို့နယ်ပါဝင်မြို့နယ်တချို့မှာသုံးပြည်နယ်နဲ့အင်တာနက်ဆက်သွယ်ရေးဝန်ဆောင်မှုတွေကိုအစိုးရကနေဖေဖော်ဝါရီလ၃ရက်နေ့ညကဒုတိယကြိမ်ပြန်လည်ဖြတ်တောက်လိုက်ပြီးဖြစ်ပါတယ်။ဒီအကြောင်းမောင်အေးကနေစူးစီးတင်ဆက်ထားပါတယ်
ရခိုင်ပြည်နယ်ရသေးတော်ပူးစီးတော်မောက်တော်မြေပုံနဲ့ရှမ်းပြည်နယ်ပလောဝမြို့နယ်တွေမှာမနေ့ကစလို့အင်တာနက်ဆက်သွယ်မှုကိုဖြတ်တောက်လိုက်တာပါအခုလိုအများပြည်သူအသုံးပြုနေတဲ့အင်တာနက်ဆက်သွယ်ရေးဝန်ဆောင်မှုတွေကိုဖြတ်တောက်လိုက်တဲ့အပေါ်မှာပူးစီးတော်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်သောရွှေကသူ့အမြင်ကိုအခုလိုပြောပါတယ်အင်တာနက်လိုင်းဖြတ်တောက်လိုက်တဲ့ဆိုရတာကတော့
စ်တူကိုဘာလို့ချင်းနေလဲဆိုတော့အစိုးရဘာလို့လက်ဝင်လဲဆိုတော့မဖြစ်ဘူးလို့အခုကအဲ့ဒီပကလူတွေကိုအဲ့ဒီပြင်းချက်နဲ့ပြင်းချက်တော့အမေတကလှုပ်ထားတယ်လို့မြင်ပါတယ်ခင်ဗျ
February 3ရက်ညစင်နာကြီးမှာဖုန်းလက်ခံခွာဆိုချက်နဲ့တခြားဝန်ဆောင်မှုတွေကိုပုံမှန်အသုံးပြုနိုင်မှာဖြစ်ပေမဲ့အင်တာနက်ဝန်ဆောင်မှုကိုပြန်လည်မကျင်းပမီအထိခိုက်တရဲဆိုင်ထားမှာဖြစ်တယ်လို့ Orudi Company ကသုံးဆွေးသူတွေစီ message ပို့ပွက်လာတာပါမြန်မာနိုင်ငံစားသွေးရေးနဲ့ပို့ဆောင်ရေးဝန်ကြီးဌာနကဖုန်းကုမ္ပဏီတွေကိုညွှန်ကြားလာတဲ့အတွက်အခုလိုပိတ်လိုက်ရတာဖြစ်တယ်လို့တီလီနော့ဂုတ်ကလည်းသတင်းထုတ်ပြန်ပါတယ်။တသိတော့မြို့ခံကိုခိုင်မြို့ကအခုလိုအင်တာနက်ပိတ်လိုက်တာဟာလူအခွင့်အရေးကိုရှုပ်ဖောက်တာဖြစ်တယ်လို့ပြောပါတယ်
။ခရီးဆန်ဆန်ဆိုင်ကိုလို့လုံးချင်းလို့လုံးရအောင်ဆိုပြီးတော့ဘုံလုံးရရှိလာတာဖြစ်တယ်ဗျာ။အေးဟာဖြစ်တဲ့နေကအစီအစဉ်မျိုးတွေကိုကျွန်တော်ကဆွဲနေလေပြည်သူတွေပြီးတော့နိုင်ငံကပြီးတော့သတင်းမီဒီယာပြီးတော့ကျွန်တော်စာချက်တွေကဆွေးနွေးဖို့ပြေးရှုတာဖြစ်တယ်။ဒါအဲ့ဒါလူအခွင့်အရေးရှုပ်ဖောက်တာပေါ့
။အင်တာနက်ဖြစ်လက်တာဟာအစိုးရကပြည်သူတွေကိုအစားအသောက်ဖြတ်ထားတယ်လို့ဖြစ်နေတယ်လို့ဒုက္ခသည်တွေကိုသော်ရောက်ကူညီနေတဲ့မောက်တော်မြို့ခံဦးစိန်လှဖြူကအခုလိုပြောပါတယ်။မြန်မာဆွေရတဲ့ရခိုင်တဲ့တော်တို့တိုက်ပွဲတွေပြင်းထန်လာတဲ့အတွက်ပြီးခဲ့တဲ့နှစ်ကလေးရှမ်းပြည်နယ်ဘလောက်ဝအပါဝင်ရခိုင်ပြည်နယ်မြောက်ဘက်ကမြို့နယ်တချို့မှာအင်တာနက်တွေကိုအစိုးရကပိတ်ထားခဲ့ပြီးရခိုင်လွှတ်တော်ကိုယ်စားလှယ်တွေနဲ့အရေးပါဖွဲ့စည်းတွေကအင်တာနက်ပြန်ဖွင့်ပေးဖို့တောင်းဆိုတဲ့အတွက်မြို့နယ်တချို့မှာပြန်ဖွင့်ပေးပြီးမကြာခင်မှာပဲအခုတခါဒုတိယအကြိမ်ပြန်ပိတ်လိုက်တာဖြစ်ပါတယ်
အခုဆက်ပြီးတော့တရင်ချင်းချုပ်ကိုနားဆင်ကြရမှာပ
ါ။ရခိုင်ပြည်နယ်ရတိတောင်နယ်ဗူဒီတောင်မြို့နယ်တွေမှာကြီးရေလေတက်အင်အားသုံးပြီးမြန်မာစစ်တပ်ကတိုက်ခိုက်ခဲ့တယ်လို့ AA ရခိုင်လက်နက်ကိုင်အဖွဲ့ကပြောပါတယ်။ကရင်မူတူတေဆုံတဲ့အထိကရင်ပြည်နယ်ဖားပုံမြို့နယ်အတွင်းမှာတပ်မတော်ရိတ်ခါပို့ဆောင်တဲ့ကားမိုင်းပောက်ကွဲမှုမှာ KNU မိုင်းထောင်တိုက်ခိုက်ဖောက်ခွဲတာမဟုတ်ဘူးလို့ KNU ဘက်ကညင်းဆိုလိုက်ပါတယ်။
တော်ရရှင်များအခုနားဆင်နေခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပစင်တင်ဆက်သွားမယ်တိုင်းရင်သတင်းလွှာဖြစ်ပါတယ်။နောက်သတင်းပစီစဉ်မှာပြန်ဆုံတွေ့ကြရအောင်ပါ။ကျွန်တော်ကလိုက်ကုန်းအိမ်ပါခင်ဗျာ
။တိုင်းရင်သတင်းလွှာခဏကိုမနေ့ကတောက်ကြနေ့မနေ့ပိုင်းအစီအစဉ်မှာလည်းပြန်ပြီးတော့နားဆင်နိုင်ကြပါရဲ့ရှင်။အခုထုတ်လွှင့်ပေးနေတဲ့ည9:00နာရီကနေ10:00နာရီထိအစီအစဉ်အစဆုံးသောတန်လွှင့်ချိန်ပြီးပြီးချင်းည10:00နာရီကနေ17:00နာရီထိလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ကနေနားဆင်နိုင်ကြပါရဲ့ရှင်။အခုကြာတာပြည်နေညဘက်ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမယ်ရှင်။
သမရဒေါ်နယ်ထရမ့်မှာပြင်းမရှိတဲ့ကြောင်းထက်လူတော်ကဗိုလ်ဒူးနေမှာဆုံးဖြတ်ခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့သမရကအင်ဂျီရိုကနေပထမဆုံးစကားပြောဖို့ရှိပါတယ်။သူမှပြင်းမရှိတဲ့ကြောင်းဆုံးဖြတ်ချက်ထွက်လာပြီးနိုင်ငံတွေအတွင်းမှာပဲဒီလိုစကားပြောမဲ့အစီအစဉ်ကိုသမရကတွစ်တာမှာကြေညာတာပါ။လောက်ကျန်တရားစွဲဆိုမှုအပေါ်ကျွန်တော်တို့နိုင်ငံရဲ့အောင်ပွဲဖြစ်တယ်လို့သမရကတွစ်တာမှာရေးခဲ့ပါတယ်။သမရဒေါ်နယ်ထရမ့်နဲ့ကင်ညာသမရအူဝူရူကင်ညာတာတို့ဒီကနေ့သမရအင်ဂျီရိုမှာတွေ့ဆုံမှုရှိပြီးနိုင်ငံအကြားလှုပ်လှစွာကုံသွယ်ရေးသဘောတူညီချက်စာချုပ်ထုတ်ဆိုနိုင်ခြင်းနဲ့ပတ်သက်လို့ဆွေးနွေးကြမယ်လို့ခန့်မှန်းထားပါတယ်။ဒါဟာအမေရိကန်နဲ့အာဖရိကနိုင်ငံတို့အကြားပထမဆုံးလွတ်လပ်စွာကုန်သွယ်ရေးဆိုင်ရာသဘောတူညီချက်စာချုပ်ထုတ်ဆိုမှုဆွေးနွေးတဲ့အလားအလာလည်းဖြစ်ပါတယ်။အမေရိကန်ဟာကမ္ဘာနိုင်ငံပေါင်း20နဲ့လွတ်လပ်စွာကုန်သွယ်ရေးသဘောတူစာချုပ်တွေထုတ်ဆိုထားပေမဲ့အဲ့ဒီအထက်မှာအာဖရိကနိုင်ငံတို့ကမပါဝင်ပါဘူး။ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်ဒီနိုင်ငံတွေမှာသေဆုံးသူနောက်ထပ်83ယောက်တိုးလာတဲ့အတွက်ဒါတာပရီနေထီဆိုရင်ဒီနိုင်ငံတွေမှာသေဆုံးသူ963ယောက်ရှိသွားပြီလို့တရုတ်ကျန်းမာရေးကော်မရှင်ပြောခွင့်ရသူကဒီကနေ့သတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်။ဟောင်ကောင်မှာတယောက်ဖိလစ်ပိုင်မှာတယောက်ပြီးခဲ့တဲ့ရက်ပိုင်းတွေကတည်ဆုံးခဲ့တာကြောင့်တကမ္ဘာလုံးအနေနဲ့ဆိုရင်တည်ဆုံးသူ565ယောက်ရှိသွားပါပြီ။ဗိုင်းရပ်စ်ပိုးကူးစက်သူအရေအတွက်ကတော့ဒီတနိုင်ငံထဲမှာ28000ကျော်ရှိပြီးတကမ္ဘာလုံးအနေနဲ့ဆိုရင် 28300 ကျော်ရှိနေပါတယ်။အမေရိကန်တရုတ်ကြားပထမဆင့်ရထားတဲ့ကုန်သွယ်ဆိုင်ရာသဘောတူညီချက်အရဒေါ်လာ85ဘီလီယံဘူအမေရိကန်တင်သွင်းကုန်တွေကိုကုန်သွယ်ကုန်ဆွတ်ချမယ်လို့ပြည်သူ့ဆွေးနွေးကကြေညာပါတယ်။ဒီဘောလာစလီယနီကစပြီးဆရာကန်တို့သွင်းကုန်ကိုကောက်နေတဲ့အမေရိကန်ကုန်တွေကိုရွှေ့ချမှလည်းဖြစ်ပါတယ်ခင်ဗျာ
။ကြာတာပရင်းနဲ့ညာဘက်ထိတ်တန်းရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကြောပြတော်တာပါရှင်။အခုညာစီစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ဒက်စတာဝန်ဒီရာဖြစ်ပါတယ်။မနေ့ကတောက်ကြနေမနေ့6နာရီကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48ဒုတိယနိုင်ဝက်မှလိုက်လက်မီတာ190တို့ကနေနားဆင်နိုင်ကြပါတယ်။ VOE သောရရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လက်ချမ်းမြေကြပါစေ။ VOE ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington. Welcome.